Welcome to the Voice of America in Burmese.
Washington ရော VOA American တန်ကန်နဲ့2021 January 18ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2440-51လိုင်းလမ်းမီတာ190ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ရိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။American John Hopkins တက္ကသိုလ်စစ်တမ်းရကမ္ဘာတလောကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာစနေနေ့မှာ94တန်းကျော်သွားပါပြီ။တည်ဆောက်ရသူကလည်း2တန်းကျော်နေပြီဖြစ်ပါတယ်။ American နိုင်ငံမှာတော့အကူးစက်သူ23တန်းခွဲကျော်တဲ့ကမ္ဘာမှာအများဆုံးဖြစ်နေတယ်လို့တည်ဆောက်ရသူကလည်း4သိန်းနီးပါးရှိနေပါတယ်။ကမ္ဘာမှာလူပေါင်း10တန်းကျော်နဲ့ဒုတိယအကူးစက်မှုအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံက COVID-19 ကာကွယ်ဆေးကိုစနေနေ့မှာပဲအများအပြားအစုလိုက်ထိုးနှံပေးမှုစတင်လိုက်ပါတယ်။ဒါဟာကမ္ဘာမှာအကြီးအမားဆုံးကာကွယ်ဆေးထိုးပေးမှုကိုစတင်လိုက်တာဖြစ်ကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကနိုင်ငံတော်ရုပ်သံမှာပြောပါတယ်။ကူးစက်များကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေ့နေရတဲ့ဗြိတိန်ကတော့တင်းကျပ်တဲ့လော့ကဒေါင်းချကန့်သတ်မှုအသစ်တွေကိုတောက်ချိန်မှာပဲထုတ်ပြန်လိုက်ပါတယ်။ပြင်သစ်နိုင်ငံမှာတော့ဒီရောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်စနေနေ့ကစပြီးညနေ6နာရီကစတဲ့ကာဖီအမိန့်ထုတ်ပြန်လိုက်ပါတယ်။ဒီရောဂါကြောင့်ပြင်သစ်နိုင်ငံမှာတည်ဆောက်သူက9000ရှိနေပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်မပြန့်ပွားစေရတဲ့အတွက်ကန့်သတ်မှုတွေချမှတ်ထားတာကိုကန့်ကွက်သူ1000လောက်ကမြို့တော်ဗီယက်နမ်မှာစနေနေ့ကဆန္ဒပြခဲ့ကြပြီးအစိုးရနှုတ်ထွက်ပေးဖို့ပါတောင်းဆိုခဲ့ကြပါတယ်။ဒီရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်အစိုးရရဲ့လော့ကဒေါင်းချကန့်သတ်မှုဟာမတ်လကတည်းကဆိုရင်ဒါကတက်ပြတ်အကျဉ်းဖြစ်ပါတယ်။မဖွင့်မဖြစ်ဈေးဆိုင်မှာပါကြံဆိုင်အားလုံးပိတ်ထားပြီးဖြောပြေးခံမာရင်းအားကစားရုံတွင်နဲ့ကျောင်းတွေအားလုံးကိုပါပိတ်ထားတဲ့ကန့်သတ်မှုကိုသဘောမကျသူတွေကဩစတြေးလျဝန်ကြီးချုပ်ဆက်ဗက်ရှန်ကတ်ကိုရောသတင်းမီဒီယာတွေကိုပါမကြေမနက်ဖြစ်နေကြတာပ
ါ
ဒီလိုပုံစံနဲ့ဆက်သွားဖို့မဖြစ်နိုင်ကြောင်းနဲ့တားမြစ်ချက်တွေကဘယ်ပေါင်းစုံကဖြစ်နေပြီးပိတ်လွန်နေပြီလို့ဆန္ဒပြသူတူကပြောသွားတာပါဒီရောဂါအတွက်သတိထားမှာဖြစ်ပေမဲ့တစ်ဖက်တည်းကြည့်လို့မရကြောင်းနဲ့ဆိုရင်ရတဲ့အုပ်စုထဲမှာပါတဲ့တက်ကြီးရွယ်ဦးတွေဆိုအိမ်မဒီတိုင်းတိုင်းပြီးဝါရဖြန့်တာတွေကိုပဲအာယုံဆိုင်နေရတဲ့အဖြစ်မျိုးတွေကြောင့်ဒီလိုပုံစံနဲ့မသွားသင့်တော့ဘူးလို့ပြောပါတယ်။ဘာမှလုတ်ပိုင်ခွင့်မရှိတဲ့တရုတ်နိုင်ငံလိုဖြစ်လာမှာကိုမလိုလားဘူးလို့လည်းပြောတာပါ။ဆန္ဒပြသူအများစုဟာနှာခေါင်းစည်းမတက်ကြသလိုလူချင်းခက်ခွာခွာနေရမယ့်စီကံကိုလည်းမလိုက်နာကြပါဘူး။သူတို့ကိုဆန့်ကျင်တဲ့လူပေါင်း900လောက်ပါတဲ့ဆန္ဒပြအုပ်စုတစုကတော့နှာခေါင်းစည်းမတက်သူတွေကိုရှုတ်ချခဲ့ကြတာပါ။လူရေ 8.9 တန်းရှိတဲ့ဩစတြေးလျနိုင်ငံမှာအရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာအမေရိကန်နိုင်ငံရဲ့ဌာနရဲ့ထိပ်တန်းတာဝန်တွေအတွက်သူခန့်ထားမဲ့သူတွေကိုထပ်မံကြေညာခဲ့ပါတယ်။အီရန်နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာ2015သဘောတူစာချုပ်ချုပ်ဆိုရေးမှာအဓိကညှိနှိုင်းရေးမှူးတဦးဖြစ်တဲ့အမေရိကန်နိုင်ငံရဲ့မူဝါဒဆိုင်ရာကျွမ်းကျင်သူဝန်ဒီရှာမန်ကိုနိုင်ငံရဲ့ဌာနဒုတိယအကြီးအကဲဖြစ်အမည်ရှင်းတင်သွင်းလိုက်ပါတယ်။ဒါ့အပြင်နိုင်ငံရဲ့ဌာနပြောခွင့်ရဖြစ်တာဝန်ယူခဲ့သူအငြင်းစားထိတ်တန့်တန်တမန်တူဦးဖြစ်တဲ့ဗစ်တိုးရီယာနူလန်ကိုအမေရိကန်နိုင်ငံကြီးဌာနမှာတတိယတာဝန်အရှိဆုံးဖြစ်တဲ့နိုင်ငံရေးရာအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးအဖြစ်အမည်ရှင်းတင်သွင်းခဲ့တာပါနိုင်ငံကြီးဌာနစီမံခန့်ခွဲရေးနဲ့အရင်းမြစ်ဌာနဒုတိယဝန်ကြီးအဖြစ်သူ့ရဲ့နိုင်ငံကြီးမူဝါဒဆိုင်ရာအကြံပေးဖြစ်တဲ့နှစ်ရှည်လာများဆောင်ရွက်ခဲ့သူတဦးဖြစ်တဲ့ Brian McCon ကို Mr. Biden ကရွေးချယ်ထားသလိုအမေရိကန်နိုင်ငံကြီးဝန်ကြီးဖြစ်တဲ့ Mr. Biden အမည်ရှင်းတင်သွင်းထားတဲ့Anthony Blinken ကိုအတီးပြုတ်ရေးအတွက်အင်္ဂါနေ့မှာအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကကြားနာဖို့ရှိပါတယ်။တကယ်လို့အထက်လွှတ်တော်ကသာသူ့ကိုအတီးပြုတ်ပေးခဲ့ရင်အခုအမည်ရှင်းတင်သွင်းထားသူတွေဟာလည်း Mr. Blinken နဲ့အောက်မှာတာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်။ဂျာမနီနိုင်ငံမှာဝန်ကြီးချုပ် Angela Merkel ဦးဆောင်တဲ့ Christian Democratic Party CDU ရဲ့ခေါင်းဆောင်အသစ်ဖြစ်တဲ့ Armin Laschet ကိုစနေနေ့မှာရွေးချယ်လိုက်ကြပါတယ်။ဝန်ကြီးချုပ် Merkel နေရာကိုဆက်ခံမဲ့အလေအလတ်ဝါဒီအာမင်လက်ရှက်ကလာမယ့်ရွေးကောက်ပွဲမှာလည်းသူတို့ပါတီအနိုင်ရအောင်သူစူးစမ်းမယ်အကြောင်းသူ့ရဲ့အောင်ပွဲခံမင်းကောမှာပြောကြားခဲ့ပါတယ
်။ Bin mir der Verantwortung bewusst, die mit diesem Amt verbunden ist.
ဒီရတဲ့ယူရမယ့်တာဝန်တွေကိုသူနားလေကြောင်းနဲ့မကြခင်သတင်းပတ်တွေတွင်ချင်းပါတော့မယ့် data ရင်းရွေးကောက်ပွဲမှာအနိုင်ရဖို့နဲ့လာမယ့်အထွေထွေရွေးကောက်ပွဲမှာပါအနိုင်ရပြီးဂျာမနီဝန်ကြီးချုပ်ဖြစ်လာအောင်စူးစမ်းမှာဖြစ်ကြောင်းဂျာမန်ဘာသာနဲ့ပြောသွားတာပါ။ဒါ့အပြင်အနောက်နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့အတူပြန့်နေတဲ့အစွန်းရောက်ဝါဒကိုဆန့်ကျင်ကြဖို့အတွက်ဒီမိုကရက်အင်အားစုတွေကိုပါတိုက်တွန်းခဲ့ပါတယ်။စစ်သည်မော်တွေကိုဖြုတ်ခွင်းနဲ့ပယ်ထိန်တပ်ဒုံးတွေကိုတုံးပြီး အီရန်တော်လှန်ရေးအစောင့်တပ်ကစနေနေ့မှာအိန္ဒိယသမုဒ္ဒရာထဲမှာစီးရီးလေ့ကျင့်ခဲ့တယ်လို့အီရန်အစိုးရသတင်းဌာနကပြောပါတယ်။ဒါကအီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတင်းမာမှုတွေတိုးနေတယ်လို့အီရန်ပေါ်မှာအမေရိကန်ဖိအားတွေပေးနေချိန်မှာလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။တောက်ကြန်နေ့ကပထမအဆင့်လေ့ကျင့်မှုမှာတော့ရန်သူရဲ့အခြေစိုက်စခန်းတွေလို့စိတ်ကူးနဲ့ပုံဖော်ထားတဲ့နေရာတွေကိုမြေပြင်ပစ်ပက်ထင်းတက်ဒုံးတွေ drone ယာဉ်တွေနဲ့ပစ်ခတ်လေ့ကျင့်ခဲ့တာပါ။အီရန်ဟာမကြခင်သတင်းပတ်တွေအတွင်းမှာပဲစီးရီးလေ့ကျင့်မှုတွေတိုးလှုပ်လာတယ်လို့လက်နက်ထုတ်လုပ်တဲ့အဆင့်နီးပါးတုံးနိုင်တဲ့ uranium တန့်စင်မှုတွေကိုပါစတင်လှုပ်ဆောင်ခဲ့တာပါ။ American ဘက်ကအဲ့ဒီ data ရင်းကို B-52 ဘုံးကျဲလေယာဉ်တွေနဲ့အတူလင်းတင်သင်္ဘောကြီး USS Nimitz နဲ့ nuclear ရင်းကုန်သင်္ဘောဒဇင်းကိုပါဆစ်လွတ်ခဲ့တာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 8.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ရဲမထွန်ပါ VOV American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်မြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ492ယောက်ထပ်ပြီးအတည်ပြုလိုက်တဲ့အတွက်အခုချိန်ထိကူးစက်သူစုစုပေါင်း 133,869 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နိုင်ရဲ့အတွင်း COVID-19 ကြောင့်သေဆုံးသူက16ဦးရှိတာကြောင့်အခုထိသေဆုံးသူစုစုပေါင်း 1,942 ယောက်ရှိပြီဖြစ်ပါတယ်။မနေ့တုန်းကဓာတ်ခွဲနမူနာပေါင်း 18,000 ကိုစစ်ဆေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့မလကနေ့အခုထိတခွင်းနမူနာပေါင်း 1,300,000 ကျော်စစ်ဆေးခဲ့ပြီဖြစ်ပါတယ်။အတည်ပြုလွန်လာရတဲ့ပြန်ပြေးကျမလာသူက 13,800 ကျော်ရှိနေပါတယ်။ COVID-19 ကာကွယ်ဆေးအမြောက်များထိုးနှံပေးရေးအစီအစဉ်ကိုစတင်လုပ်ဆောင်နေပြီဖြစ်တဲ့အိန္ဒိယနိုင်ငံမှာကာကွယ်ဆေးတွေဝေးလံကုန်ပြတဲ့ဒေသတွေတိုင်အောင်ရောက်ရှိသွားပြီဖြစ်ပါတယ်။ဂျန်တာဘရီနေကနိုင်ငံရဲ့မြောက်ဖျားကဝေးလံကုန်ပြတဲ့ဟီမဝန္တာဒေသလဒက်ပြည်တော်စုနယ်မြေကစလို့မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိနေတဲ့နာဂလန်နာဂနယ်မြေအစုံကာကွယ်ဆေးတွေရောက်ရှိသွားပြီလို့အိန္ဒိယကျွမ်းမကြီးတာဝန်ရှိသူတွေကိုကိုကပြည်ရိုက်တာသတင်းကပြောပါတယ်
။အဲဒီ हमारा 11500 ဘုတ်ဒိုးစားရဟဲ့
သူစီပေါင်း 11,500 ကိုဒီကနေ့လက်ခံရရှိပါတယ်။အဲ့ဒီဆေးတွေကလက်ဒက်ပြည်တော်စုနယ်မြေအတွက်ဖြစ်ပြီးကျမကြီးဝန်ထမ်းတွေနဲ့အိန္ဒိယစစ်တပ်ကတပ်ဖွဲ့ဝင်တွေကိုထုတ်နှံပေးမှဖြစ်ပါတယ်လို့လက်ဒက်ပြည်တော်စုနယ်မြေကျမကြီးအရာရှိဒေါက်တာဖုန်ဆိုအန်ချုံကပြောပါတယ်။အိန္ဒိယနိုင်ငံရဲ့လူအမျိုးများကိုကာကွယ်ဆေးထုတ်နှံပေးရေးအစီအစဉ်အရကာကွယ်ဆေးတွေကိုဇန်နဝါရီလ16ရက်နေ့ကစလို့ကျမကြီးဝန်ထမ်းတွေနဲ့လူတွေနဲ့ထိတွေ့ဆက်ဆံပြီးမဖြစ်မနေအလုပ်လုပ်နေရသူတွေကိုစတင်ထိုးပေးမှာဖြစ်ပါတယ်။အိန္ဒိယရဲ့ကာကွယ်ဆေးထိုးနိုင်ရေးအစီအစဉ်ကကမ္ဘာပေါ်မှာအကြီးဆုံးလို့လည်းအိန္ဒိယအစိုးရကပြောပါတယ်ခင်ဗျ။ကမ္ဘာပေါ်မှာဆေးရုံသုံးဆင်းလက်အိတ်အများဆုံးထုတ်လုပ်တဲ့မလေးရှားကုမ္ပဏီ Top Glove ကပိုင်တဲ့လက်အိတ်ဆေးရုံလေးရုံကအလုပ်သမားတွေ COVID-19 ကူးစက်ခံရတယ်လို့အဲ့ဒီကုမ္ပဏီကစနေနေ့ကကြေညာပါတယ်။အလုပ်သမားပဏျောင်းနဲ့ဘယ်တော့ကယောဂစမ်းသပ်ဆစ်ဆေးခဲ့တယ်လဲဆိုတာကိုကုမ္ပဏီကမပြောပေမဲ့ပဏိတုံးကတော့ကုမ္ပဏီကအလုပ်သမား9000ကျော်ယောဂကုသခံရပြီးတယောက်တည်ဆုံးတယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးမှအခုလိုကြေညာခဲ့တာဖြစ်ပါတယ်။ဒါကမလေးရှားနိုင်ငံအတွက်တော့ယောဂဖြစ်ပေါ်မှုအများဆုံးကွင်းဆက်တစ်ခုလည်းဖြစ်ပါတယ်။အဲ့ဒီဆက်ယုံလေးယုံစလုံးကအလုပ်သမားတွေကိုယောဂစမ်းသပ်စစ်ဆေးပေးထားပြီးယောဂကုသသူတွေကိုတီးခြားခွဲထားတယ်လို့ကုမ္ပဏီကကြေညာထားပါတယ်။စနေနေ့မှာနောက်ထပ်ယောဂစမ်းသပ်မှုအကြီးအကျယ်ပြုလုပ်မယ်လို့လည်းပြောပါတယ်။ယောဂခြေရာခံလိုက်တာနဲ့စမ်းသပ်စစ်ဆေးတာတွေကိုဆက်ယုံနေုံမှာလုပ်ကိုင်နေပြီလို့လည်းပြောပါတယ်။ပြီးခဲ့တဲ့အပတ်တုန်းကတော့ Top Glove Company ရဲ့ Share 1.39 ရာခိုင်နှုန်းပိုင်ဆိုင်တဲ့ BlackRock Institutional Trust Company ကTop Glove Company ကအလုပ်သမားတွေကိုယောဂရံကနေကာကွယ်ပေးဖို့ဆူဆူရွေးဝါးကြီးပြက်ကွက်တယ်ဆိုပြီးဝေဖန်ခဲ့ပါတယ်။ COVID-19 ကာကွယ်ရေးလုံလုံလောက်လောက်မလုပ်ဘူးဆိုပြီးတူတူတိတ်တိတ်ပြောဆိုခဲ့သူအတွင်းလူတူကိုလည်းကုမ္ပဏီကအလုပ်ဖြုတ်ဖြစ်ခဲ့တယ်လို့ရိုက်တာသတင်းကပြောပါတယ်။ဆရာများနဲ့အထိမ်းအမှတ်တွေကိုဆင်နွှဲခဲ့တဲ့ထိုင်းကျောင်းသားတွေကကျိန်လုံးတွေနဲ့စာရေးကိရိယာတွေကိုထိုင်းပညာရေးဝန်ကြီးဌာနရှိမှစုပုံပြီးဆန္ဒပြခဲ့ကြပါတယ်။ဆရာတွေကကျောင်းသားတွေအပေါ်ခန္ဓာကိုယ်ကိုနာကျင်အောင်ပြစ်ဒဏ်ပေးလို့ရှိတဲ့နီလန်းကိုစန့်ကျင်ဆန္ဒပြရတဲ့အနေနဲ့ထိုင်းကျောင်းသားတွေကစနေနေ့ကမြို့တော်ဘန်ကောက်တဝမ်းဆန္ဒပြကြတာဖြစ်ပါတယ်။ဆရာများနဲ့အထိမ်းအမှတ်လူအနည်းငယ်တက်ရောက်ခဲ့တဲ့အဲ့ဒီဆန္ဒပြပွဲကိုကျောင်းသားစုအုပ်စုလို့အမည်ပေးထားတဲ့အဖွဲ့ကဥဆောင်ကျင်းပခဲ့တာဖြစ်ပါတယ်။ အဲ့ဒီအုပ်စုကထိုင်းနိုင်ငံတဝန်းလူငယ်တွေဦးဆောင်တဲ့အစိုးရစန့်ကျင်ရေးဆန္ဒပြတွေတဲ့အထက်ကအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။ကောင်းဆောင်ရဲလို့မိဂမတ်တာမရှိတဲ့အဲ့ဒီဆန္ဒပြပွဲတွေမှာဝန်ကြီးချုပ်ချန်အိုချာအစိုးရအပြောင်းလဲလုပ်ဖို့နဲ့စီမံခန့်ပြီးစနစ်ပြုပြင်ရေးကိုတညီတညွတ်ထဲတောင်းဆိုနေတာဖြစ်ပါတယ်။အဲ့လိုတောင်းဆိုနေတဲ့အထက်ကတချို့ဆန္ဒပြသူတွေကလက်ရှိအခြေအနေအောက်မှာခွဲခြားခံနေရတဲ့လူမှုအဖွဲ့အစည်းတွေရဲ့ဘဝနဲ့ပညာရေးလောကပေါ်ပကြေမနက်ဖြစ်မှုတွေလည်းရှိနေပါတယ်။ထိုင်းပညာရေးစနစ်မှာနှမျိုးနှစားရှိနေတာကိုဖော်ထုတ်ဖို့အတွက် White Crew Day လို့ခေါ်တဲ့ဆရာများနေ့မှာအခုလိုဆန္ဒပြရတာလို့ဆန္ဒပြကောင်းဆောင်တူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကယောဂါကကမ္ဘာတစ်လွှာမိခင်နိုင်ငံကနေပြည်ပနိုင်ငံတွေကိုရွှေ့ပြောင်းနေတိုင်းနဲ့ Migration နှုန်းကို30ရာခိုင်နှုန်းနှိကွေကျဆင်းစေခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။2019ခုနှစ်ကနေ2020ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းရွှေ့ပြောင်းနေတိုင်းတဲ့လူရေအတွက်ကကမန်တာရတဲ့နှစ်သန်းဝန်းကျင်ယောင်းနေခဲ့ကြောင်းကုလသမဂ္ဂကတောက်ကြံလေးကထုတ်ပြန်တဲ့အစည်းအကမ်းတစ်စောင်မှာဖော်ပြထားတာပါ2020ခုနှစ်အတွင်းလူပေါင်း181သန်းမိခင်နိုင်ငံပြင်ပကိုပြောင်းရွှေ့နေထိုင်ကြတယ်လို့လည်းဆိုပါတယ်အဲ့ဒီအထဲကမှမှတ်တမ်းမှတ်ပုံတင်ထားတဲ့ရွှေ့ပြောင်းနေထိုင်သူ၃ဘုံ၃ဘုံကနိုင်ငံပေါင်း20ခုသာပြောင်းရွှေ့နေထိုင်ကြတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်သူ51သန်းနဲ့ပထမနေရာမှာရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်။လူများပြောင်းရွှေ့နေထိုင်တဲ့နောက်တစ်နိုင်ငံကတော့လူ16သန်းလက်ခံခဲ့တဲ့ဂျာမနီနိုင်ငံဖြစ်ပါတယ်။ Saudi Arabia နိုင်ငံကတော့လူ13သန်း၊ Russia ကလူ12သန်းနဲ့ Britain နိုင်ငံကလူ9သန်းပြောင်းရွှေ့နေထိုင်ခဲ့ပါတယ်။2020ပြည့်နှစ်မှာအိန္ဒိယနိုင်ငံကလူအများဆုံးပြောင်းရွှေ့ထွက်ခွာတဲ့နိုင်ငံဖြစ်ပါတယ်။မနေ့ကမိခင်အိန္ဒိယနိုင်ငံကလည်းပြည်ပကိုပြောင်းရွှေ့နေထိုင်သူ18တန်းရှိပါတယ်အိန္ဒိယလိုပဲရွှေ့ပြောင်းနေထိုင်တဲ့သူများပြားတဲ့တခြားနိုင်ငံတွေကတော့မက္ကဆီကိုနိုင်ငံနဲ့ရုရှားနိုင်ငံတို့ဖြစ်ပြီးလူ17တန်းစီပြောင်းရွှေ့နေထိုင်ကြသလိုထိုနိုင်ငံကလူ10တန်းနဲ့ဆီးရီးယားနိုင်ငံကလူ10တန်းတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်ရွှေ့ပြောင်းနေထိုင်သူအလုံးရဲ့17ရာခိုင်နှုန်းကဒုက္ခသည်တွေဖြစ်ပြီးအဲ့ဒီဒုက္ခသည်တွေရဲ့80ရာခိုင်နှုန်းကိုဝင်ငွေအလဲလတ်နဲ့ဝင်ငွေနည်းနိုင်ငံတွေကလက်ခံထားရတယ်လို့လည်းကုလသမဂ္ဂကအစီအခံထားပါတယ်ခင်ဗျာတနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကို Talking News တဲ့အတူကြီးညာခဲ့တာပါအခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင
်ဗျာကျွန်တော်ဝင်းမြပါရွေးကောက်ပွဲအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အစိုးရသိမ်းဖွဲ့ခင်တိုင်းသားတွေနဲ့ဆွေးနွေးနေရမှာအရင်ကချင်မွန်နဲ့အခုကယားနဲ့ရှမ်းပြည်နယ်ခီးစဉ်ပြီးမှဘလို့အစည်းအဝေးဆက်ရှိနိုင်တာကို NLD တွဲဆောင်ရေးဖွဲ့ခေါင်းဆောင်နောက်ရခိုင်မြို့သားပါတီ ANP နဲ့CNLD ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တွေကိုမေးရမှာ ANP ဥက္ကဋ္ဌဦးသာထွန်းလှကအခုလိုဆက်ရှင်းပြပါတယ
်ကျွန်တော်တို့ကဘာမှအကြောင်းကျတာမရှိသေးဘူးကျွန်တော်တို့အဲ့တောင်ကြီးမတည်ဘူးလားအဲ့မဟုတ်တဲ့နေရာလေးကိုကြိုးပမ်းတော့လုပ်ပြီးတည်တယ်ကျွန်တော်တို့က NLD ပါတီနဲ့ဆိုရင်တော့ဆင်းရဲလည်းဒီကအဲ့လိုပါတီအချင်းချင်းအဲ့လိုဆက်ဆံမှုတော့မရှိဘူးတချို့ဆက်တော့ကိုယ်စီတွေကတော့ဟိုဆက်တော့အခက်ချင်းတွေကပုဂ္ဂိုလ်ကြီးဆက်ဆံမှုတော့ရှိကောင်းရှိနိုင်တယ်ဒီလိုဆိုရင်လည်းကျွန်တော်တို့ဒီအချိန်ရေးဖြစ်တဲ့ဒီနည်းနဲ့လည်းပြည်သူတွေတချို့ပုဂ္ဂိုလ်တွေကလည်းကျွန်တော်တို့ကိုရင်းနှီးတဲ့ပုဂ္ဂိုလ်တွေရှိပါတယ်တခါတလေဒီဖုန်းဆက်တွေရှိရလို့ပြောတာရှိတယ်ဒါပေမဲ့ဒီပုဂ္ဂိုလ်ကပြင်းနေတဲ့အချိန်ရေးတွေရှိရလို့ပြောတယ်ဒါပေမဲ့အခုဒီပြည်သူတွေကတက်တက်တက်ပြီးတော့ကျွန်တော်တို့ကိုစောင့်ချတော့ဘာမှမရှိသေးဘူ
းအလားတူအရင်ချင်းပါတီတွေပေါင်းဖွဲ့ထားတဲ့CNLD ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီပူတွဲဥက္ကဋ္ဌဦးစိုးစံကလည်း
ကျွန်တော်တို့ကတော့သူတို့စီကနေတရားဝင်အကြောင်းကြားစာတွေပါကြီးကျွန်တော်တို့ချင်းပါတီနဲ့တွေ့နေပါများဆိုတဲ့ဟာကြီးက officially ကျွန်တော်တို့ကလက်မခံရသေးဘူးလေဆိုတော့ဘာလဲဒီအခုအစိုးရတိဖွဲ့မဲ့လူကြီးရဲ့ရည်ရွယ်ချက်ဖြစ်တဲ့ National Unity Government ဆိုတဲ့ဟာကမှတူကောင်းတဲ့အခြေအနေတစ်ခုပါတကယ်တမ်းဖွဲ့နိုင်နေ solution လေကျွန်တော်တို့ဒီမြန်မာနိုင်ငံကတိုင်းတာပေါင်းစုံနဲ့ကျွန်တော်ထူထောင်ခဲ့တဲ့နိုင်ငံဆိုလည်းမမောဘူးဗျာလွတ်လပ်ရေးမယူခင်ကတည်းကကျွန်တော်အဲ့ဒီအတွက် National Unity Government ဖွဲ့ချင်လို့ကျွန်တော်ကလွတ်လပ်ရေးယူကြတာပဲဆိုဒီဟာကိုဒီတခြားခြားကောင်းတဲ့ပေါ်နိုင်ဖို့လည်းအရေးကြီးပါတယ
်ဒီပေါ် NLD ရဲ့နောက်ခီးစဉ်အခြေအနေကိုတွဲဆုံဆွေးနွေးခေါင်းဆောင်ကိုမေးရမှာမကွေးတိုင်းဝန်ကြီးချုပ်လည်းဖြစ်တဲ့ NLD အထွေထွေသုံးဖြစ်သူဒေါက်တာအောင်မိုးညိုက
နောက်ခီးစဉ်နဲ့ဒီဘာမှမညွှန်ကြားသေးဘူးကျွန်တော်တို့24ရက်နေကြရင်ဘိုလ်လုံးမှုဆောင်ဖွဲ့အစည်းအဝေးရှိတယ်နေပြီးတော့မှဘိုလ်လုံးမှုဆောင်ဖွဲ့အစည်းအဝေးကြရင်တော့ဒါပြောရင်သိရင်သိရမှာပေါ့ဘာမှမသိသေးဘူးလို့ဆရာတော့နော်အစည်းအဝေးတင်ခဲ့ပြီကျွန်တော်စီးအစည်းကိုရုပ်ဖွဲ့တွေဥပေးခဲ့ပြီ အဲဒီနေ့တန်ကူကရခိုင်ကတော့တိတဲ့အတိုင်းပဲလေဟိုလုံချိုးရရကိစ္စရှိတယ်လေနော်ရခိုင်မျိုးသားပါတီအရင်တည်းကနိုင်တာနော်အဲ့ဒီတော့ဟိုကရင်တို့ရှင်းတော့ကြတော့လေဘာမှတော့ပြဿနာမရှိဘူးဗျာအဖွဲ့ချုပ်ကဥဆောင်ပြီးတော့လွတ်တော်ခေါ်တာတို့စိုးစိုးအဖွဲ့တော့လုံနိုင်တဲ့အနေအထားမှာရှိတယ်ဆိုတော့အဲ့ဒါသွားဖို့လူမလားမသိဘူ
းအခုလိုရခိုင်ပြည်နယ်ကိုလုံချိုးရေးစိုးရင်ချက်ကြောင့်လာဖို့စဉ်းစားရခက်နေတဲ့ပေါ်ရခိုင်မျိုးသားပါတီဘက်ကရောအစဉ်ပြောင်းစဉ်းစားချက်ရှိထားပါလားလို့မေးရမှာဥသာထွန်းလာက
ကျွန်တော်စီဘုလိုလို့တရားဝင်ဘာမှတင်လန်းထားတာလေးမရှိသေးတဲ့အတွက်ကြောင့်ကအဲ့ဒီပေါ်မှာကျွန်တော်ဒီတက်ပြန်ကျွန်တော်ဘာမှပါတီတက်မလို့ဆွေးနွေးတယ်မထက်တာအဲ့မရှိသေးတဲ့အရှင်ကြီးရှိတယ်ကျွန်တော်အဲ့ဒီကျွန်တော်ဥပဒေတဲ့အရှင်ကြီးအပေါ်မှာအဲတုံ့ပြန်တော့ကျွန်တော်စဉ်းစားထားပါတယ်ဒီတိတိကျကျပြောဖို့တော့ကျွန်တော်ဘုလိုလို့ဒီရှိမှာစောတဲ့လိမ့်မယ်အဲ့ဒါကြောင့်ပြည်သူဆွေးနွေးလို့ကြိုးရင်ကိုချင်းချင်းရဲ့အခင်းအကျင်းတို့ကပြုပင်းဟိုအတိပိဖို့လိုတယ်ဟိုအကြောင်းကြားဖို့လိုတယ်ဟိုဘလို့အကြောင်းအရာကိုဆွေးနွေးမယ်ဒီဒီမှာဆွေးနွေးမယ်ဆိုတဲ့ဥစ္စာကိုတရားဝင်အတိပိဖို့လိုမျိုးမျိုးလေ
ဒါအပြင် NLD အဖွဲ့အနေနဲ့ချင်းပြည်နယ်ကိုလာဖို့လိုမလိုအခြေအနေပေါ်ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပူတွဲကထဥစုစံကိုမေးရမှာလဲ
ကျွန်တော်ထင်ပါတယ်ဒီဟာကတော့ကျွန်တော်တို့ကတော့ဥစ္စာပေးနေထားမျိုးတော့ရှိချင်မှရှိမယ်တဏီယာပဲနိုင်ထားတဲ့လူကိုဒါနဲ့ကျွန်တော်တို့ဒီနေ့ကိုသာပြုထားတဲ့ပါတီတခုပဲဗျာဆိုတော့နိုင်တော်ရှိမနိုင်တော်ရှိကျွန်တော်တို့ကတော့ဟိုစကားတော့ပြောတင်တာပေါ့ဗျာဒါရောင်ဝမှာပဲဖြစ်ဒီလေရှင်းပါတီကောင်းဆောင်တွေကရောင်ဝမှာအခုကရောက်နေကြတာဟုတ်ခါခါတော်တယ်မှာကတော်ရလာရစနေရာအဆက်ခဲတွေကလည်းရှိတာဟုတ်အဲ့လိုတော်ကြီးပေါ့ဗျာလည်းကျွန်တော်ပြောနေတာကျွန်တော်သဘောထားတယ်ပါဆိုတော့ပါတီသဘောထားလို့ဆိုတာဖြစ်လေ
တကယ်တော့လာမယ့် February လဆက်မှာလွှတ်တော်သစ်ခေါ်တာချိန်မှာဒီ NLD နောက်ကြီးစဉ်အတွက်လာမယ့် January 24ရက်တနင်္ဂနွေမှာလုံးမဲ့ဘိုဟိုလုံးမှုဆောင်စည်းဝေးမှာဆုံးဖြတ်မှာမို့ကြားမှာအချိန်နည်းငယ်တာကျန်ပါတော့တယ်ခင်ဗျာကျွန်တော်ဝင်းမင်ပ
ါကျွန်တော်ညဝင်းအောင်ပါခင်ဗျာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်သမ္မတအသစ်အဖြစ်ကျန်းသစ္စာကြေဆုံမဲ့ January 20ရက်နေ့မှတိုင်ခင်နိုင်ငံတော်ဝန်လက်နက်ကင်ဆောင်ဆန္ဒပြတာတွေပေါ်ပေါက်လာနိုင်ခြေရှိတဲ့သတင်းတွေကြောင့်ပြည်내အသီးသီးကမြို့တော်တွေမှာရှိတဲ့လွတ်တော်အဆောက်အုံတဝိုင်းနဲ့အရေးပါတဲ့နေရာတွေမှာလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေကိုတင်ပြခြင်းပါတယ်ဇန်နဝါရီ6ရက်နေ့ကဝါရှင်တန် DC ကအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ပြီးနိုင်ငံတော်ဝန်ပြည်နယ်တွေရဲ့မြို့တော်တွေမှာလက်နက်ကင်ဆန္ဒပြတာတွေဖြစ်လာနိုင်တယ်လို့ FBI ကသတိပေးထားပါတယ်ဒီသတိပေးချက်နဲ့အတူလုံခြုံရေးကိုလည်းအထူးတိုးမြှင့်တင်းကျပ်ထားပါတယ်အစိုးရရုံးဆိုင်ရာဝါရှင်တန် DC မြို့တော်ကနိုင်ငံတော်ရဲ့လွှတ်တော်အဆောက်အုံတဝိုက်သမရအီမြို့တော်နဲ့အခြားအထင်ကရနေရာတဝိုက်မှာလူတရကျော်တဲ့တန်စကားချန်စီယိုတွေနဲ့ကာယံတားမြစ်ထားပြီးပြည်နယ်လုံခြုံရေးတပ်နဲ့ရဲတပ်ဖွဲ့အင်အားတောင်းတဲ့ချီချထားပါတယ်။ဒီမြင်ကွင်းကို DC မြို့ထဲနေ့စဉ်ဝင်ထွက်သွားလာအလုပ်လုပ်နေတဲ့ဦးမျိုးစော်ကပြောပြပါတယ်
။ဒီလမ်းမှာဘယ်ကနေစပိတ်ထားလဲဆိုတော့ကျွန်တော်တို့ KC တစ်လျှောက်လုံးပိတ်ထားပြီးမှဒီတောက်တိုင်အေရီယာပတ်လေဒီ KBJ ပတ်လေဝိုင်းဟောက်ပတ်လေတန်စကားကြီးကာတာစီထပ်ပြီးလူကိုထိုက်ပြင်းသလောက်သွားလို့ရအောင်တော့ဖြတ်ဖို့သူကပေးရတယ်။လက်နဲ့ကင်အဆောင်ကြီးကလည်းလက်နဲ့အစ်စ်ကြီးနဲ့အကောင်းကြီးနဲ့ယူပဲသူတို့လုံရွေးယူတာတယ်။အမတန်များတယ်။အမေရိကသမိုင်းမှာတခါမှတော့ဒီလိုမတွေ့ဘူး။တမဂျိုးဘိုင်ဒန်ရဲ့ဒီပွဲကိုအမတန်မှသူတို့ဒုံလုံးချုံချုံလှုပ်ထားတဲ့သဘောရှိပါရဲ့။ဒေါ်နယ်ထရန့်သမရရဲ့မစင်ကျင်မှုကြောင့်ဒီလိုဖြစ်တယ်ပဲကျွန်တော်ယူဆ။ချင်းပြောရင်ငင်းငင်းချမ်းချမ်းလေးနဲ့ကောင်းမြတ်တဲ့ဒီတမနန်းတက်ပွဲကြီးကိုဖျက်မှာဘူးအဖြစ်ချင်းသူဆန္ဒကြီးအခုဒီဝင်မခံဘူးဆိုတာဒါမကောင်းတဲ့လက္ခဏာကြီး
2020ရွေးကောက်ပွဲမှာဒေါ်နယ်ထရန့်နဲ့ဂျိုးဘိုင်ဒန်တို့ကြားအကြိမ်နဲ့ဖြစ်ခဲ့ရတာကဂျော်ဂျီယာပြည်နယ်ဖြစ်ပြီးအစိုးပိုင်းကထရန့်အနိုင်ရမယ်ထင်ကြီးရှိခဲ့ပေမဲ့မဲအလုံးရည်တွက်ပြီးချိန်မှာရှုံးနိမ့်ခဲ့ရတဲ့ပြည်နယ်ဖြစ်ပါတယ်ဂျော်ဂျီယာပြည်နယ်ရဲ့မြို့တော်အတ္တလန်တာကလုံခြုံရေးအနေထားလူတွေရဲ့စိုးရိမ်စိမ်းနဲ့ပတ်သက်လို့ပြောလာသူကအဲ့ဒီမြို့မှာနေတဲ့ဦးစော်ကြီးဖြစ်ပါတယ
်ဂျော်ဂျီယာလွှတ်တော်ရဲ့အနာတဝိုက်မှာတော့စံစုကြီးတွေကာထားတယ်စံစုကြီးကိုလုံခြုံရေးကာထားပြီးတော့လုံခြုံရေးကြီးချထားတယ်အဝင်ထွက်မှာရောအဆောက်တွေတင်းနေချထားတယ်အပြင်အထဲမှာရောအပြည့်ဝချထားတယ်ပြီးတော့ရဲကားတွေအပြည့်ရောက်နေပြီပြီးလို့ရှိရင်ဒီနယ်လုံခြုံရေးတပ်ဖွဲ့တွေအင်အားအပြည့်နဲ့ယူနီဖောင်းအပြည့်စုံနဲ့အကုန်လုံးချထားတယ်နောက်ပြီးတော့ပပလက်မှာမိုင်းရှာမိုင်းရှင်းအကုန်လုံးဟိုလေကြားချထားတာလုပ်နေကြတယ်နောက်ပြီးတော့အချို့ကားကြီးတွေသူလူရံများလို့ရှိရင်စစ်တယ်နောက်တစ်ခုကဒီရေပိုင်းအတွင်းမှာလက်နက်တွေကိုပြန်ရောင်းတဲ့ဆိုင်မှာသွားပြီးတော့သူတို့တန်းစီပြီးတော့ဝယ်ကြတာပေါ့နော်အဲ့တော့လူတွေကတူလုံးနဲ့ဖြစ်နေတယ်နောက်တစ်ခုက တရင်တော့လောက်ကားတွေဘာတွေနဲ့လမ်းကြီးတွေထောင်လို့သွားလာတာတိတ်မရှိသေးဘူးအခြေအနေကတမျိုးကြီးပြဒူတူတူမင်းများကနန့်နေတယ်အခြေခုဖြစ်ခဲ့ပြီးရှိတော့ဆိုတဲ့အချက်တွေရှိတော့ကျွန်တော်လည်းတတိထားပါတယ်အပြေမတော်ရေးပါဘူ
းလက်နက်ကင်ဆန္ဒပြမှုတွေဖြစ်လာနိုင်တယ်ဆိုတဲ့ FBI ရဲ့တတိပေးချက်ကြောင့်အမေရိကန်နောက်ဘက်ကျန်းကယ်လီဖိုးနီးယားပြည်နယ်မြို့တော်ဆက်ကရမန်တိုမှာလည်းလုံခြုံရေးတင်းကျပ်ထားကြောင်းဆန်ဖရန်စစ္စကိုမြို့မှာနေတဲ့ဦးကူကိုလေးကပြောပြပါတယ်
ဒီကတော့ကပီတယ်မှာသူတို့တွေကဆန္ဒပြကြမှာဖြစ်တဲ့အတွက်ကြောင့်ဆက်ကရမန်တိုမှာတော့သူတို့လုံခြုံရေးတွေယူထားတာရှိတယ်။ဒီပလိတ်တွေမကဘူး National Guard ပါ ready လုပ်ထားတဲ့သဘောရှိပါတယ်။ဘာဖြစ်လို့လဲဆို Amendment နှစ်အရာဆန္ဒပြတဲ့လူတွေကလည်းလက်နဲ့ကင်ပြီးတော့ဆန္ဒပြကြမှာ။ခင်ဗျားတို့တွေ့မှာပေါ့ Division State တွေမှာအရင်တုန်းကဒီ Donald Trump ရဲ့ supporter တွေကဆန္ဒသွားပြတဲ့အခါမှာလက်နဲ့ဒီအပြည့်စုံပဲလေ။အဲ့တော့သူတို့တဲမှာလည်းစစ်မှုထမ်းဟောင်းနေပါတယ်ဆိုတော့ဗျာဒါလက်နဲ့ကန်ဆောင်ခွင့်လည်းရှိတယ်ဆန္ဒပြခွင့်လည်းရှိတယ်ဒါပေမဲ့ပဋိပက္ခဆိုတာဆန္ဒကြီးပြနေရင်တရားလောက်ကထားဖောက်လိုက်ရင်ဘုံနဲ့ဒိုင်းကြီးနဲ့ဖြစ်သွားနိုင်ပြစ်ချက်ခတ်ကြမယ်ဆိုမလိုလားအတားကြီးဟိုမသေးသေးမသေးပုံသားကြီးဖြစ်မှာပေါ့ဗျာအဲ့ဒီကြောင့် National Guard ကြီးကတော့အစင်းနဲ့လောက်တာပါအခုက Democrat နဲ့ Republican ရဲ့ policy issue မဟုတ်ဘူးလေအခုကအမုန်းတရားပေါ့အစွန်းရောက်တဲ့အဖြူတွေကဒီနိုင်ငံကိုသူတို့ပဲအုပ်ချုပ်ရမယ်ဆိုတဲ့စိတ်မျိုးသူတို့မှရှိကြတာ ਉ အဲ့တော့ကိုကတော့တတိဝတိယနဲ့နေကြရမယ်သဘောရှိတာပေါ့
မြို့တော်ဝါရှင်တန် DC ကိုကာကွယ်နိုင်ဖို့ပြည်နယ်လုံခြုံရေးတပ်ဖွဲ့ဝင်2000ဝန်းနဲ့အခြားဌာနတွေကရဲတပ်ဖွဲ့ဝင်ထောင်ပေါင်းများစွာခြားထားပါတယ်ဒုသမ္မတမိုက်ဖန့်စ်ကတော့သမ္မတကျန်းသစ္စာချင်းစုဝဲကိုဘေးကင်းလုံခြုံမှုရှိစွာကျင်းပနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်သူတွေကိုအာမခံကတိပေးထားပါတယ်ခင်ဗျာ
VOA American တိုင်းရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမတော်မှာAmerican လွတ်တော်အစအဦး Capital ကိုအကာအကွယ်ပေးဖို့ National Guard လို့ခေါ်တဲ့ PDR ကအရန်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး 1,000 ခွဲကိုရွေးကောက်ခံသမ္မတ Joe Biden ကျန်းသစ်စာကျေးဇူးပြုတဲ့အချိန်ထိဆီလွတ်ချထားမှာဖြစ်ပါတယ်။ American စစ်တပ်အရန်တပ်ဖွဲ့လို့လည်းခေါ်တဲ့ PDR လုံခြုံရေးအရန်တပ်ဖွဲ့အကြောင်း Daria Digats တရေပေးဖို့ထားတာကိုပြောပြပါမယ်။ပြည်နယ်လုံခြုံရေးအရန်တပ်ဖွဲ့ဝင်တွေကတဘာဝဘေးရန်တွေကြောက်ရောက်တဲ့နေရာတွေကိုသွားရတာဆန္ဒပြပွဲတွေကိုထိန်းရတာနဲ့စစ်စီရေးဆင်နွှဲတာလို့ကြာရတာဝန်အလုံးကိုပြည်တွင်းပြည်ပနေရာမယွေတာဝန်ထမ်းဆောင်ရပါတယ်။အဲ့ဒီအရန်တပ်ဖွဲ့ဝင်တွေကအရက်သားတွေဖြစ်တဲ့ဆရာဝန်အင်ဂျင်နီယာရုပ်ဝန်တန်းတဲ့ကျောင်းသားတွေဖြစ်ပါတယ်။ဒါပေမဲ့အရေးကြုံလာရင်တော့အချိန်တူအတွင်းအမျိုးသားအစိုးရတပ်ဖွဲ့တွေအဖြစ်စစ်ခေါ်ခံရပါတယ်။ဒီစင်လာကအခြေခံဥပဒေလိုပဲတက်တန်းကြမြင့်လို့နေပါပြီ။ Duke တက္ကသိုလ်ကသူတေတီ Peter Fever က
Many of the drafters of the constitution wanted to not even create a standing army at all. And just
ဘုရုံးကအခြေခံဥပဒေရစစ်မှုထမ်းရသူတွေကအများအားစစ်တပ်မထားခြင်းခဲ့ပါဘူး။နိုင်ငံသားပြည်သူစစ်တပ်အနေနဲ့သာရှိနေခြင်းခဲ့တာပါ။လက်သမားတွေဖြစ်တဲ့သူတို့တွေဆင့်ကိုခံရပြီးဆိုလက်တွေကိုပြစ်ထားခဲ့ပြီးတနတ်ကိုစီကန်ပြီးအကူအညီပေးကြတာပါ။
ခုခေတ်မှာအမျိုးသားအစောင်းတက်ဖြစ်တဲ့ပြည်ထောင်လုံခြုံရေးအရန်တက်ဖွဲ့ဝင်တွေကအသက်18နှစ်နဲ့35နှစ်အတွင်းဖြစ်ရပါမယ်။တစ်လမှာတစ်ကြိမ်လေးကျင်းရပြီးတစ်နှစ်တစ်ခါအကျိုးတင်တဲ့တစ်ခုကိုနှစ်ပတ်ကြာတက်ရပါတယ်။ Kansas တက္ကသိုလ်က Beth Bailey ကအခုလိုရှင်းပြပါတယ်။
It offers them a chance to serve the nation.
စစ်တပ်ထဲကိုအချိန်ကြီးမဝင်ရဘဲနဲ့သူတို့တိုင်းပြည်ရဲ့လုံခြုံရေးတာဝန်ကိုထမ်းဆောင်ဖို့အတွက်အခွင့်အရေးရစေပါတယ်။အီရတ်တို့အာဖဂန်နစ္စတန်တို့မှာတာဝန်ထမ်းဆောင်ပြီးပြန်လာသူတွေအတွက်တော့ရေမှန်းမစားဘူးပေါ့။ဒါပေမဲ့အိမ်နဲ့မခွဲမခွာပဲတိုင်းပြည်ရဲ့လုံခြုံရေးတာဝန်ထမ်းဆောင်မယ်လို့ဆုံးဖြတ်တဲ့သူတွေကအများကြီးရှိပါတယ်။
အမေရိကန်နိုင်ငံမှာအမျိုးသားအစောင့်တက်လို့လဲခေါ်ဆိုနိုင်တဲ့ပြည်နယ်လူကြုံရေးအရန်တပ်ဖွဲ့ပေါင်း54တပ်ရှိပါတယ်။ပြည်နယ်တစ်ခုချင်းစီကတက်တက်စီအပြင် District of Columbia, Puerto Rico, Guam နဲ့ The Virgin Islands တို့မှာလည်းတပ်တွေရှိပါတယ်။အမေရိကန်သမ္မတကပဲဖြစ်ဖြစ်သက်ဆိုင်ရာပြည်နယ်အုပ်ချုပ်ရေးမှူးကပဲဖြစ်ဖြစ်သူတို့ကိုအချိန်မရွေးစူးစီးစစ်ခေါ်နိုင်ပါတယ်။ COVID-19 ကာယရောဂါဖြစ်ချိန်ကစလို့အဲ့ဒီတပ်ဖွဲ့ဝင်တွေကစေယုံတွေနဲ့ယောဂစံသက်စစ်ဆေးတဲ့ဌာနတွေကိုအကူအညီပေးနေတာဖြစ်ပါတယ်။အစောင့်တပ်ဖွဲ့ဝင်ခရစ္စတိုဖာလမ်ဘတ်လော့ဆန်ကအခုလိုပြောပါတယ
်။ It's part of my job. It's something
ကျွန်တော်ဒီလုပ်ကိုလည်းတွဲလုပ်ပါတယ်။တက်တဲ့ဝင်ရတာကျွန်တော်မှအကြောင်းရှိပါတယ်။ဒီလုပ်လုပ်ပြီးတော့ကျွန်တော်ပတ်ဝန်းကျင်အတိုင်းဝိုင်းနဲ့အတိုင်းပြည်ကိုပြန်ကူညီနိုင်လို့ပါ
။ပြည်နယ်လုံခြုံရေးအရန်တပ်တွေကစည်ရေးလေ့ကျင့်ရပေမဲ့လည်းပြည်တွင်းမှာလက်နက်ကင်ဆောင်ရတာသိမရှိပါဘူး။ Kansas တက္ကသိုလ်က Beth Bailey ကအခုလိုရှင်းပြပါတယ်။
especially after the events in early 1970.
ကိုကခုနှစ်ဆယ်ဆောင်းပိုင်းကဟိုဟိုပြည်နယ်အုတ်ချုံရင်မူရဲအောင်မှာရှိတဲ့တပ်ဖွဲ့ဝင်တွေကဗီယက်နမ်စစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲကိုတနက်နေ့ပြစ်တဲ့ဖြစ်ပွားခဲ့ပြီးတော့နောက်ပိုင်းမှာအရင်အဆောင်တက်တပ်ဖွဲ့ခေါင်းဆောင်တွေနဲ့ကာကွယ်ဝင်ကြီးဌာနကသူတို့ကိုလက်နက်ကင်ဆောင်ခွင့်ပြုဖို့အတွက်နောက်တွန့်သွားခဲ့ရပါတယ်
။ဇန်နဝါရီလ6ရက်နေ့ကတမရထရမ်ကိုထောက်ခံသူတွေကအမေရိကန်လွှတ်တော်အဆောင်နဲ့အတင်းဝင်ရောက်စီးနေပြီးတဲ့နောက်မှာတော့ပြည်내လုံခြုံရေးအရန်တပ်ဖွဲ့ဝင်တွေကိုဝါရှင်တန်ဒီစီမြို့မှာစတင်ချတာခဲ့ရပါတယ်။အဲ့ဒီအချိန်ကစလို့ဇန်နဝါရီလ20ရက်နေ့ဂျိုးဘိုင်ဒန်တမရအဖြစ်တန်သစ္စာကျင်းပပြီးတဲ့အချိန်အထိအမျိုးသားအဆောင်တပ်ဖွဲ့တွေဖြစ်တဲ့ပြည်တွင်းလုံခြုံရေးအရန်တပ်ဖွဲ့ဝင်ပေါင်းအနည်းဆုံး1000ခွဲကိုစစ်လွတ်ချတာမယ်လို့ပင်တဂွန်စစ်ဌာနချုပ်ကကြေညာထားပါတယ်။
မင်္ဂလာပါသောရရှင်များရှင်ကျမတင်ကီထိုက်ပါတောင်တရုတ်ပင်လယ်တွင်းမှာတရုတ်စစ်တပ်ကရေရက်အခြေဆိုင်စခန်းကိုတိုးချဲ့ထားပါတယ်ဒါဆိုရင်နိုင်ငံ၅ခုနဲ့ပိုင်ဆိုင်မှုအငင်းပွားနေပြီးအမေရိကန်ကအနီးကပ်စောင့်ကြည့်နေတဲ့တောင်တရုတ်ပင်လယ်ပြင်ရဲ့မဟာဗျူဟာမြောက်ရေပြင်မှာတရုတ်စစ်တပ်အတွက်ပိုပြီးလှုပ်ရှားဖို့အခွင့်သာသွားစေတယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်ထိုင်ဝမ်မြို့တော်တိုက်ပေကနေ Rob Jennings ပြောတဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်။ဟိုင်နန်ကျွန်းကယူလီရေတပ်အခြေစိုက်စခန်းကိုအရင်ကတမယိုးချာရေငုပ်သင်္ဘောထားရှိရာဖြစ်ကနေပြီးခဲ့တဲ့နှစ်လောက်အတွင်းကဆလို့နျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောတွေထားရှိရာအဖြစ်တရုတ်ရေတပ်ကတိုးချဲ့တယ်လို့စစ်ဖက်သတင်းတွေစူးစီးတင်ပြတဲ့ globalsecurity.org ကဖော်ပြပါတယ်။ရေငုပ်သင်္ဘော16ဆင်းစိုက်ကပ်နိုင်တဲ့229မီတာရှိတဲ့တံတားလေးဆင်းရှိတယ်လို့လည်းအဲ့ဒီ website ကပြောပါတယ်။ယူလင်အခြေဆိုင်စခန်းမှာဓမ္မမဟုတ်လဲစခန်းအနီးမှာလေရင်တင်သင်္ဘောတွေနဲ့အဝေးတင်ကိရိယာတွေလည်းရှိနိုင်တယ်လို့သုံးသပ်သူတွေကရောနောက် globalsecurity.org ကပါပြောဆိုထားပါတယ်။ထိုင်ဝမ်တန်ကန်တက္ကသိုလ်ကမဟာဗျူဟာလေ့လာရေးဆိုင်ရာပါမောက်ခအလက်ဇန်ဒါဟောင်းကအခုလိုသုံးသပ်ပါတယ်။
It's
going to
be a kind of
shit and I got go ညှို့တွေးပြီးတော့ဆောက်လုပ်ထားတာမျိုးပါအချိန်ယူရပါတယ်ကိရိယာတွေလည်းအစုံလင်နဲ့အလုံးလဲတိဆောက်ထားပြီးအစင်းသင့်ဖြစ်နေပုံမှာဆက်ပြီးလဲအကောင့်ထဲဖော်နေပါတယ်လို့သူကပြောပါတယ်ရေတဲ့အခြေဆိုင်စခန်းတိုးချဲ့မှုကြောင့်တရုတ်အနေနဲ့ပိုက်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်းမှာပိုပြီးဝင်ရောက်လှုပ်ရှားခွင့်ရစီပါတယ်တခြားနိုင်ငံတွေနဲ့အငင်းပွားနေတဲ့ရေပြင်မှာတရုတ်ကမ်းခြေဆောင်တပ်တွေနဲ့ရေတပ်ကဝင်ထွက်သွားလာနေတယ်လို့သုံးသပ်သူတွေကယုံကြည်ထားပါတယ်။ Paracel နဲ့ Spratly ကျွန်းစုတွေကတရုတ်ထိ ंछ ုပ်တဲ့ကျွန်းတွေအနီးမှာတင်းဘောတွေချထားပြီးတောင်တရုတ်ပင်လယ်ပြင်ရဲ့မြောက်ဖက်အစွန်ဆုံးဘက်ကရေတပ်အခြေစိုက်စခန်းကနေတခြားနိုင်ငံတွေရဲ့စစ်ရေးလေ့ကျင့်မှုတွေနဲ့လှုပ်ရှားမှုတွေကိုတရုတ်ရေတပ်ကအနီးကပ်စောင့်ကြည့်နိုင်တယ်လို့လည်းသုံးသပ်သူတွေကယူဆပါတယ်။ဝါရှင်တန်ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန Asia Maritime Transparency Initiative ရဲ့ညွှန်ကြားရေးမှူး Gregory Poling ကအခုလိုပြောပါတယ်
။ That's the hub. That's the base of the
South. ဒါကဘဟုချက်မှာပါ။တရုတ်ရေတပ်ရဲ့တပ်ဖွဲ့တစ်ခုဖြစ်တဲ့ South Seal တပ်ရဲ့စခန်းဖြစ်ပါတယ်။ Paracel နဲ့ Spratly ကျွန်းစုပေါ်ကစီရေးချထားမှုအလုံးကိုအဲ့ဒီကနေအလုံးစုံကုတ်ကဲနေတာဖြစ်ပါတယ်လို့ပြောသွားတာပါတရုတ်ပြည်မှာကြီးနဲ့အလှမ်းဝေးပြီးပင်လယ်ကလည်းလှိုင်းကျန်းတာကြောင့်ဒီကျွန်းစုတွေပေါ်မှာတရုတ်ရေရင်တွေအမြဲချထားဖို့မလွယ်နိုင်ဘူးလို့လည်းသူကပြောပါတယ်တရုတ်ဟိုင်နန်ပြည်နယ်ရဲ့အရှိတောင်ဘက်ကီလိုမီတာ340กว่าကကျွန်းငယ်130နဲ့ဖွဲ့စည်းထားတဲ့ Paracel ကျွန်းစုကိုတရုတ်ကထိ ंछ ုပ်ထားတာဖြစ်ပြီး BNN နဲ့မကြာခဏအခြေအတင်ဖြစ်နေတာပါတရုတ်ရဲ့တခြားဝေးလံတဲ့ရေတပ်စခန်းတွေအထက်ယူလင်ရေတပ်အခြေဆိုင်စခန်းကတာထွက်နေရဖြစ်မယ်လို့လဲစင်ကာပူနန်ယန်တက္ကနော်လော်ဂျီကယ်တက္ကသိုလ်ကရေချောင်းလုံခြုံရေးသုတေသနပညာရှင် Colin Cock ကပြောပါတယ်
We have not yet seen a real permanent
let တွေ့တက်ချထားမှုကိုမတွေ့ရသေးပါဘူးဒါကိုကြည့်ရင်ဟိုင်နန်ကအခြေဆိုင်စခန်းတွေလိုမျိုးအနာဂတ်အခြေဆိုင်စခန်းတွေဟာပိုပြီးအရေးပါတဲ့ဂျားစခန်းတွေဖြစ်လာနိုင်ပါတယ်ယူလီရေတပ်အခြေဆိုင်စခန်းကိုအနာဂတ်မှာလေရင်တင်သင်္ဘောတွေအတွက်အထူးပြုပုံစံချတိစောက်ထားတဲ့ပုံရှိတယ်လို့လဲထိုင်ဝမ်တန်ကန်တက္ကသိုလ်ကမဟာဗျူဟာလေ့လာရေးဆိုင်ရာပါမောက်ခအလက်ဇန်ဒါဟောင်းကယူဆပါတယ် တောင်တယုတ်ပင်လယ်ပြင်အရေးကိုအလေးထားပြီးတရုတ်ပြည်တွင်လို့ပထမဆုံးလေယာဉ်တင်သင်ပေါ်ရှန်တောင်းကိုတောင်ပိုင်းကုကဲရေးဌာနရဲ့ဒေတာတွင်မှထားရှိမယ်လို့လည်းတရုတ်အစိုးရအဘော် Global Times ကအောက်တိုဘာလအတွင်းကဖော်ပြထားပါတယ်ရှင်မင်္ဂလာပါရှင်မြန်မာနိုင်ငံတောင်အမှာရှိတဲ့လူခွင်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ဖက်ဆင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့မရွေပဲနဲ့ကိုဝင်ရလာတဲ့အခါမှာနောက်ဆက်တွဲဘာပြဿနာတွေဖြစ်လာသလဲဆိုတာကိုလေ့လာထားပါတယ်။ဒီဆောင်မအပြည့်စုံကို Frontier မြန်မာကသတင်းတောက်ပြည့်စုံအောင်ကဆက်လက်တင်ဆက်ပေးသွားမှာပါ။
စင်ငမားလိုရတာဘယ်ရက်ဘယ်ဒေတာမှမစိုးမလွယ်ကူပါဘူးမြန်မာနိုင်ငံမှာတော့အခြားရက်ဒေတာတော်တော်များများမှာတက်ပိုခက်ခဲမယ်ထင်ပါတယ်ဘာလို့လဲဆိုတော့လက်မတက်ခင်အထိအပြိုစင်ဖြစ်ရမယ်ဆိုတဲ့အပြိုစင်ဝါးနာနဲ့စံတန်ဖိုးတွေကိုလက်ကင်ပြီးအမျိုးသမီးတွေပေါ်ခွဲခြားဖိနှိပ်ဆက်ဆံတဲ့ပက်ထရီယာကီဗမာလူဖွဲ့စည်းမှာစင်ငမားသားဖြစ်ရတာရှက်စရာအကြောင်းအရာတစ်ခုပြဿနာတစ်ရပ်အဖြစ်မြင်ရှိနေကြတော့မှာပဲရုပ်ရှင်ဗီဒီယိုဇာတ်လမ်းတွေဘာသာရေးဆုံးမစာပေတွေနဲ့ပုံမြင်ဝတ္ထုတွေမှာလည်းမိမိရဲ့လွတ်လပ်တဲ့သဘောဆန္ဒနဲ့ရွေးချယ်ခဲ့တာမဟုတ်ပဲအတင်းအဓမ္မပြုကျင့်ခံရတာကောင်းတင်ပြေခံရတာလိန်ကျုံပြုခံရတာစတဲ့ကိစ္စတွေမှာတော့အဆက်ကိုအတက်နဲ့လဲရမယ်ဆိုပြီးကျူးလွန်ခံရသူမျိုးသမီးကိုအသက်ပါပေးဖို့တင်ကြားနေတာတွေဟာတွင်တွင်ကြဲကြဲရှိနေတော့မှာရွေးချက်မရှိပဲကိုဝင်ဆောင်ရတဲ့အခါမျိုးမှာလည်းမျိုးသမီးတွေပေါ်သာတစ်ဖက်သက်အပြစ်တင်မှုများပြီးဒီအတွက်တောင်းဝန်တရားတွေကိုလည်းအမျိုးသမီးတွေအပေါ်မှာသာမမြမတပြဋ္ဌာန်းလေးရှိနေပါတယ်။မဆုမြတ်ဟာ28နှစ်အရွယ်မွတ်စလင်အမျိုးသမီးတူဦးဖြစ်ပြီးသူမရဲ့တနှစ်အရွယ်သားကလေးနဲ့အတူရန်ကုန်မှာနေထိုင်ပါတယ
်။စိတ်ချောက်ချားတာငိုးလေးတွေပါလေးရောဖြစ်တယ်။ဟိုတွေးနှုတ်လို့လည်းထင်မှာဖြစ်မှာပါ။ဘာလို့တခါတခါတရကျလည်းမိုးချုံကောင်ကြီးထိုင်ငိုလည်းငိုးပြပလိုက်တဲ့ဟာလည်းရှိတာပါတော့။ခါကျရင်ငါ့ကုန်ကတည်လိုက်ရင်ကောင်းတော့မလားဆိုပြီးကြားထဲမှာလေအဲ့လိုမလားစိတ်ပေါက်တယ
်။သူမရွယ်မြို့ကြီးပြကြီးကခစ်သမီးပြများနီးတူလက်မထက်ခင်သူမချစ်သူနဲ့အတူအိတ်ခဲ့ပါတယ်။ပထမကျင်ကိုဝင်ရရှိတဲ့အခါမှာတော့သူမချစ်သူဟာကိုဝင်ဖြတ်ချဖို့လာချခဲ့ပါတယ်။အငင်းပွားစရာဖြစ်ပေမဲ့လက်မထက်ခင်အတွဲတော်တော်များများပြုတ်လို့လေးရှိတဲ့ရွေးချယ်မှုပါ။ဒုတိယကျင်ကိုဝင်မှာတော့သူမကိုဝင်ကိုထိန်းသိမ်းဆောက်ရှောက်ပြီးကလေးယူဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။
ဒီစေးရတရားရခဲ့တော့ကွယ်တဲ့စေမဟုတ်ဘူး။အဲ့ကျတော့ငါတောက်တယ်။တောက်ရင်လည်းရတာ။နောက်ကအတက်တော့နော်။ဒါလိုအချိန်နေမှာလည်းအမပြင်စင်တာငါအတက်လည်း28နှစ်ခလေးဟိုယောက်ျားမယူဘူးဆိုရင်တော့မှခလေးနောက်တော့မှယူမယ်ဆိုလို့ရှိရင်အဆင်မပြေတော့ယူတော့မယ်ဆိုပြီးတော့ယူလိုက်တယ
်။စွန့်ပစ်ချက်ချပြီးမြန်စင်စားမှာပဲ။သူမဟာတောင်းယူလို့စိတ်မရှိတဲ့ချစ်သူရဲ့စွန့်ပစ်ခြင်းထားခဲ့ခြင်းခံလိုက်ရပါတယ်။မဆုမြအစိုးရစီကအထောက်ပံ့မရပါဘူးကလေးအချိန်တွေမှာရှာရှာပပအချိန်လုပ်ပြီးကွန်ပျူတာစီပြေးရက်ဖက်လူဖွဲ့စည်းတစ်ခုအတွက်အလုပ်လုပ်ရပါတယ်လေးသိန်းပတ်လဲသူမလာစားနေလဲကလေးတိန်ဖြစ်ဖြစ်အခုဖြစ်ဖြစ်အချိန်ပိုင်းနေတဲ့တော့ခေါ်ဖို့မတတ်နိုင်ပါဘူးကလေးယူဖို့ဆုံးဖြတ်ပြီးနောက်ပိုင်းမဆုမြရင်ဆိုင်ခဲ့ရတဲ့ခါတီးတဲ့အတွေ့အကြုံအခက်ခဲတွေဟာမြန်မာနိုင်ငံမှာမရည်ရွယ်ပဲကိုဝင်ရပြီးဖြတ်မချဖို့ရွေးချယ်တဲ့အခါမျိုးသမီးတွေကြုံတွေ့ရမယ့်အခက်ခဲရင်ဆိုင်ဖြစ်ရှင်းရမယ့်စိန်ခေါ်မှုခါးစည်းခံရမယ့်ဒုက္ခတောကတွေကိုပမာဆောင်ညှို့ဆုံနေပါတယ်အစိုးရထုတ်ပြန်တဲ့စည်ရင်တွေ Pride အဖွဲ့အစည်းကထုတ်ပြန်တဲ့ကိန်းဂဏန်းတွေရနှစ်စဉ်တစ်တိုင်းမြန်မာနိုင်ငံမှာစွန့်ပစ်ခံကလေးတွေရာနဲ့ချီရှိနေပါတယ်နောက်ပြည်လမ်းကြားမိုက်ပုံမှာဖယားချောင်းကန်စီဒီပထိုးမှာအင်းရှိတကားပေါက်တွေမှာဈေးယုံဈေးကမ်းမှာအဆရှိတဲ့နေရာပေါင်းစုံမှာဝေကင်းစကလေးငယ်လေးတွေစွန့်ပစ်ခံရပါတယ်။အဲ့ဒီကလေးတွေဟာပရိုက်တာမိဘမဲ့ကျောင်းတွေအစိုးရရဲ့ကလေးဆောင်လျှော်ရေးကေယာတွေရောက်သူလဲရောက်မရောက်သူများလဲအသက်ဆုံးရှုံးကြရပါတယ်။တချီညို့နယ်တနက်ချောင်းကြီးရွာကအဝါရောင်မျိုးဆက်တဲ့လူငယ်ပရိုက်တာကျောင်းမှာဆိုရင်နှစ်စဉ်တစ်တိုင်းဆန်းနှလားပိုင်းတစ်လပိုင်းရောက်ရင်စွန့်ပစ်ခံကလေးငယ်လေးတွေစုပြုံရောက်လာလေးရှိပါတယ်။ကျောင်းတောင်ကံဖုန်းကြီးကဥတေစိန်တာပါပြီးခဲ့တဲ့ဒီဇင်ဘာမှာကျွန်တော်တို့ဆရာတော်နဲ့မင်းမြန်စကားပြောဆိုခဲ့ပါတယ်
အဲအဲမှာကျစ်သူများနေမှာတချို့ကလည်းပြောကောင်းတယ်တချို့ကလည်းယုံတယ်ဘာညာပြပြီးတော့လွန်ကျူးကြတာဒီလိုနေသေးပြီပေါ့အဲ့လိုပြတာတော့မနစ်ကဖေဖော်ဝါရီမှာဖြစ်ခဲ့တဲ့လူတွေကဒီနှစ်တလပိုင်းနှစ်လပိုင်းမှာတနည်းပြပြီးခလေးမွေးတာခလေးက6လလွယ်10လခွာအဲ့ဒါပြတာတော့ဦးဇင်းတို့ဒီတလပိုင်းနှစ်လပိုင်းမှာအညီလူကြောင်းတွေဟာနှစ်စဉ်နှစ်တိုင်းခလေးတိုးနေရအောင
်အမှန်တော့ဒါပူးတွဲတရှိနေတဲ့လူမှုရေးပြဿနာတွေကြောင့်ပါစီးပွားရေးကြက်တဲမှုလက်မထက်ပဲကလေးမွေးတဲ့အမေတွေကိုကဲ့ရဲ့အပြစ်တင်မှုလင်းပညာပေးကိမဲ့မှုစတဲ့အကြောင်းအရာတွေအကုန်လုံးဟာဒီပြဿနာကိုပံ့ပိုးပေးနေပါတယ်ဗမာအစဉ်လာရဆိုရင်တမီးအစားများလက်ထက်ထိန်းများဖို့၃နှစ်၃ပုံစ조사ကြရတာပါလက်မထက်ကနှစ်ဖက်လူကြီးများထံအထူးသဖြင့်မင်္ဂလိရှင်တန်းတောင်းရန်ယူကြရပါတယ်လက်ထက်ပြီးမှသာလင်မယားအတူနေအတူအိတ်ကြရတာပါပိုကောင်းဖို့တော့လကောင်းပိုဆိုးဖို့တော့လကောင်းဒီလို၃နှစ်၃ပုံဆိုတာတွေဟာအတိတ်မှာကြံခဲ့ပါပြီအထူးသဖြင့်မျိုးပြမှာဆိုရင်လူငယ်တွေကြားလက်မထက်ခင်အတူနေအတူအိတ်ကြတာတွေဟာအဆမ်းမဟုတ်တော့ပါဘူး။ဒါပေမဲ့တစ်ဖက်မှာခင်မီလေမညာပေးမှုတွေကအားနည်းနေပါသေးတယ်။လူငယ်တော်တော်များများကလည်းသားဆက်ချာနီးများနဲ့အလံဝိနေစေဖြစ်ပါတယ်။ကိုပိုင်ဟာအသက်26နှစ်အရွယ်ရန်ကုန်မှလူငယ်တူဖြစ်ပါတယ်။2018သူတို့တက်ကတူတက်နေတော့မှာပဲကိုပိုင်ကောင်းပါလေကိုဝင်ရပါတယ်။ကိုပိုင်ကအတူနေပြတဲ့အချိန်ဒီမှာကွန်တုံးသုံးတာရှားတယ်အလွာပါလဲကဘာချားသလိုခံစားရလို့သူပိုင်မကြည့်ခင်ထီတော့ပြဿနာကိုမဟုတ်ခဲ့ဘူးဆိုပြီးပြောပါတယ်သူတို့နှစ်ယောက်ဟာကိုဝင်ဖြတ်ချဖို့ဆုံးဖြတ်ခဲ့ကြပါတယ်ကောင်မလေးမှာကိုဝင်ကိုလည်းလူမသိအောင်ဖုံးရဖြတ်ချဖို့နီလန်းလဲရှာရဟမပြောင်းလဲနေရနဲ့တော်တော်ကိုဖီအားတွေများအကြီးကျယ်စိတ်ဆင်းရဲခဲ့ရပါတယ်အဲ့ဒီအတွေ့အကြုံကြောင့်ဂူဒီစိတ်ထိခိုက်စေလို့လဲပြောပါတယ်ကိုဝင်ကိုခိုးကြောင်ခိုးဝဲတတိစိတ်ဖြတ်ချနေကြတာဟာဒီကိစ္စပေါ်မှာဝိုင်းဝန်းဝေဖန်ကဲ့ရဲ့ပြစ်တင်ကြလို့ဆိုတဲ့အကြောင်းပြချက်တစ်ခုတည်းအကြောင်းတော့မဟုတ်ပါဘူး။နောက်ရေးကြည့်တဲ့အကြောင်းရင်းကမနိုင်ငံမှာမိခင်အသက်အန္တရာယ်ကိုကာဝယ်ဖို့ကလွှဲရင်ကိုဝင်ဖြတ်ချတာဟာတရားမဝင်ပါဘူး။ဒီကိစ္စငွေတန်းနဲ့ထောင်တန်းစနစ်အထိအပြစ်ပေးလို့ရနေပါတယ်။ဗမာဗုဒ္ဓဘာသာလူ့အဖွဲ့အစည်းကလည်းဘလို့အခြေအနေမျိုးမှာဖြစ်ဖြစ်သူ့အသက်သက်ချင်းကိုတားမြစ်ထားပြီးငါးမသီလမှာထိတ်ဆုံးကရှောင်ကျင်ရတဲ့အမှုဖြစ်ပါတယ်။ဒါကြောင့်ဗမာလူ့ဖွဲ့စည်းမှာအမျိုးသမီးရဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်နိုင်ခွင့် Pro Choice တဲ့ Science ကလေးငယ်ရှင်တန်ရေး Pro Life ကိုဦးစားပေးဖို့များပြီးကိုဝင်ဖြတ်ချခြင်းကိုပြစ်ဒဏ်ဖြစ်မှဖြတ်သိမ်းဖို့အလားအလာကနည်းနေသေးပါတယ်။တိုက်ချင်းမျိုးနယ်မှာဝါယောင်မျိုးဆက်တဲ့လူငယ်ဖုံးကြောင်းဆိုရင်လောလောဆယ်မွေးကင်းစားမှ9နှစ်ရှင်းတဲ့သားအရွယ်အထိကလေးပေါင်း200ကျော်ကိုဖြူစုဆောင်လျှောက်လျက်ရှိပါတယ်။
ဒီကြောင်းမှာရှိကြတဲ့တချို့ကလေးတွေကြတော့မိဘတော့ရှိတာပေါ့။ဒါပေမဲ့တချို့တွေကြတော့ဒီသူတို့မှာဆောင်းနေရေးအချိန်မပြေကြဘူး။ရန်ဆင်းရဲကြတဲ့မိဘတွေရှိတယ်ပေါ့။ဒါကမှရက်တိဘူးတော့ခက်ခဲတဲ့မိဘတွေကြတော့သူတို့ချိန်မှာဒီကလေးတွေသူတို့လက်ထဲမှာရှိနေတဲ့အချိန်ဒီလိုပိုက်ရကြောင်းလို့လာလိုက်လို့ရှိရင်ဒီကလေးတွေကချိန်နိုင်ရင်စားတဲ့ပင်ကနဲ့ဆောင်းနေရေးလည်းအဆင်ပြေမှာပေါ့
။ဦးတေစိန်နာနဲ့အခြားတန်ကတော့လေးဦးဟာဒီကလေးငယ်200ကျော်ရဲ့အုတ်ထင်းသူတွေဖြစ်ပါတယ်။ကျောင်းမှာကလေးထင်း16ယောက်ခန့်အပ်ထားပြီးကုသိုလ်ဖြစ်ဆရာအောင်များလည်းမကြမကြလာရောက်ကြည့်ရှုဆောင်ရှောက်လျက်ရှိပါတယ်။အချို့ကလေးတွေဆိုရင်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာယောဂဝေဒနာများခံစားနေရပါတယ်။ကလေးတယောက်ဆိုရင်ရောက်ခါစားကရေလုံးဝချိုးပြီးလို့မရဘူးလို့ဦးတေစိန်နာကပြောပါတယ်
။ဘာဖြစ်လဲဆိုစင်းမြစ်ကိုရှာကြည့်တော့မှနောက်ပိုင်းသူ့နောက်ကောင်းရာဇဝင်လာကြည့်တော့မှသူကမမေ့ရှိဘူး။ပထွေးနဲ့နေရတာ။ပထွေးကသူ့ကိုနှိမ့်ဆက်တယ်ပဲပြောမှာပေါ့။နှိမ့်ဆက်တော့ဒီဆုံးကောင်ကဘာရေတဲ့တွေဘာတွေမှာနှစ်တာပေါ့အဲ့ဒါဆိုတော့ရေကိုကြောက
်တခြားမိရမဲ့ကလေးတွေကတော့အစိုးရတည်ထောင်ထားတဲ့ကလေးဆောင်ရှောက်ရေး KRC ကိုဖြစ်ဖြစ်မြောက်တကုံမှာ2018တုန်းကမင်းသမီးခိုင်နှုံးဝေတည်ထောင်ထားပြီးငွေကြီးအတော်တောင်းတင်းတဲ့ကလေးဆောင်ရှောက်ရေး KRC ကိုပဲဖြစ်ဖြစ်ရောက်ရှိကြပါတယ်ခိုင်နှုံးဝေရင်သွေးလေးများကရာလောလောဆယ်မှာဆိုရင်မွေးကင်းစားမှနှစ်နှစ်ယောက်ကလေးငယ်39ယောက်ဆောင်ရှောက်ထားပြီးအဲ့ထဲက9ယောက်ဟာတက်ငယ်မတင်းရဲ့ဘေးထွက်ရလဒ်တွေဖြစ်ပါတယ်။ဆရာတော်ဦးတေစိန်နာကတော့ဒီလိုပြဿနာတွေရောပါဖို့ဆိုရင်တိုင်းပြည်ကနေစနစ်တကျအစီအစဉ်တွေရေးဆွဲဖို့လိုအပ်တယ်လို့ပြောဆိုခဲ့ပါတယ်
။သူတို့တွေးတာကတော့ဟိုတိုင်းပြည်ကနေအဲ့လိုမျိုးသိချာစနစ်တကျကိုယ်ဆွဲမယ်ဆိုရင်တော့တဖြည်းဖြည်းတော့ဒါတွေရောပါသွားမယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာကသတင်းတောက်ပြေဆောင်အောင်ဒိုးအတန်ကအေးအောင်ဇာနီနဲ့ Diane James တို့ဖြစ်ပါတယ် ဒုတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒုတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ကျုံတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Day တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါညာလင်းတက်တူတေနာအခွဲကတင်ဆက်တဲ့အသီးဖို့အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပွားနေတဲ့လူ့အခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုကိစ္စတွေနဲ့ပတ်သက်လို့ညာလင်းတက်တူတေနာအခွဲကတွေးရှိထားတဲ့လေးလာတွေးရှိချက်တွေကိုဆွေးနွေးပေးသွားမယ့်အစီအစဉ်တူတေနာအစီအစဉ်တစ်ခုလည်းဖြစ်ပါရစေ။တိုင်းရင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့အစီအေးပလီပခါတွေဒေသခံလူထုပေါ်ရိုက်ခတ်မှုတွေနဲ့လူမျိုးစုတွေရဲ့အကြက်တဲတွေနဲ့ပတ်သက်ပြီးတွေးရှိထားတဲ့အချက်တွေပေါ်အခြေခံပြီးတော့ဒီဘက်ကဆွေးနွေးသွားမှာဖြစ်ပါရစေ။ကျမအေးဟန်ပါအေးဒီခါလဲဆင့်တဲ့ငင်းငင်းကိစ္စတွေကိုဆက်ပြောကြရအောင်အမားတို့ကသူတေသနာတရှိချက်တွေကိုပြောမှာဆိုတော့သူတေသနာနီးနာတိုင်းပဲအခရာစင်လိုက်ကနေစပြောရင်ကောင်းမယ်ထင်တယ်
โอเคဟုတ်ပြီအမညီမတို့ရှာဖွေတွေ့ရှိထားတဲ့အချက်လက်တွေအရင်းများတော့အရင်ဆုံးပြင်ပြင်လင်းရပဲစလိုက်ကြရအောင်ဒီဇင်ဘာ28ရက်နေ့ကနေ January 6ရက်နေ့အထိကရင်ပြည်နယ်မှာကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေဖြစ်ခဲ့တယ်မှာဟိုဖြစ်ပွားတဲ့ဒေသတွေကတော့တက်မဟာ3ညောင်လေးပင်ခရိုင်မှာ3ချိန်နောက်တက်မဟာ1တထုံခရိုင်မှာ1ချိန်နဲ့နောက်တက်မဟာ5ဖပွန်ခရိုင်မှာဖြစ်ခဲ့တယ်ပေါ့နော်ဖပွန်ခရိုင်မှာဖြစ်ခဲ့တဲ့တိုက်ပွဲအရေအတွက်ကတော့ညီမတို့မသိရပါဘူးဒါပေမဲ့လည်းဒီဖပွန်ခရိုင်မှာဖြစ်တဲ့အချိန်မှာတော့မြန်မာတပ်မတော်အပြင်နေသားဆောင်တပ်ကပါဝင်ပြီးတိုက်ခိုက်ပေးတာမျိုးရှိပါတယ်ဟိုဖြစ်ပွားရတဲ့အကြောင်းရင်းတွေကတော့မြန်မာတပ်မတော်ကရိတ်ခါရွှေ့ပြောင်းနဲ့ရိတ်ခါသိမ်းဆောင်တဲ့အခါမှာပေါ့နော်ဟိုသဘောတူညီချက်တွေကိုမလိုက်နာတာနောက်ပြီးတော့တက်ပြောင်းရွှေ့တာဒီတက်ချဲ့တာဒီပြီးတော့သဘောတူညီချက်မရှိဘဲနဲ့လမ်းဖောက်လုပ်တဲ့ကိစ္စတွေအဲ့ဒါတွေကြောင့်ပဲဖြစ်တာပါအမအဓိကတော့အမအေ GMC အပါဝင် NCA မှာပါဝင်တဲ့ပြဋ္ဌာန်းချက်တွေကအသက်ဝင်မနေဘူးလက်တွေ့မှာအကောင့်ထက်ဖော်မနေနိုင်ဘူးဆိုတဲ့အဓိပ္ပာယ်ပေါ့ဒေသခံတွေအနေနဲ့ကတော့စီးရေးပဋိပက္ခတွေကိုကြောက်လန့်ကြတယ်နောက်ဒီထက်ပိုပြီးစစ်ပူလာမှာကိုလည်းစိုးရိမ်ကြတယ်အဲ့ဒါကြောင့်သူတို့တွေက2020ဒီဇင်ဘာ30ရက်နေ့နဲ့2021 January 6ရက်နေ့တို့မှာဆန္ဒပြတောင်းဆိုခဲ့ကြတယ်။သူအဓိကကတော့ဆက်ဆန့်ချင်ရင်းနဲ့ငြိမ်းချမ်းရေးအတွက်ပေါ့နော်အမတက်စခန်းတွေကိုပြောင်းရွှေ့ပေးဖို့ဖယ်ရှားပေးဖို့နောက်ပြီးတော့ကြတော့ NCA မှာလက်မှတ်ထိုးထားတဲ့နှစ်ဖက်အကောင်ဆောင်တွေနဲ့နိုင်ငံရေးအသီးသက်တွေဒီကိုပေါင်းဝင်ဖြည့်ရှင်းပေးဖို့အဲ့ဒါမျိုးတွေကိုသူတို့တောင်းဆိုခဲ့ကြတယ်။အရက်ဘက်အဖွဲ့အစည်းအနေနဲ့လည်းတောင်းဆိုချက်တွေ၊ညှိနှိုင်းချက်တွေထုတ်ပြန်တာမျိုးတွေလည်းရှိတယ်။အဲ့တော့ကရင်ပြည်နယ်ရဲ့စည်ရေးအခြေအနေကိုသုံးသပ်ကြည့်ရမယ်ဆိုရင်မြန်မာနိုင်ငံတစ်ခုလုံးရဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာဒီဟိုစစ်ပွဲအခြေအနေကအများကြီးအန္တရာယ်ရှိတယ်။စိုးရိမ်စရာကောင်းတယ်ဆိုတဲ့အထိပ္ပယ်လေးမှပါဝင်နေတယ်။အမရဲ့နောက်ထပ်စိတ်မကောင်းစရာကောင်းတဲ့သတင်းတစ်ခုကတော့ကံကြီးထောင်မြို့နယ်ဟိုဘဲဂရက်ကျွော်မှာရှိတဲ့ကရင်မျိုးသားကောင်းဆောင်စောပါဦးကြီးရုပ်ထုကိုဖယ်ရှားလိုက်ရတဲ့ကိစ္စပေါ့နော်အမ။ဟိုညီမတို့မြန်မာနိုင်ငံမှာကမတူကွဲပြားတဲ့လူမျိုးစုတွေရှိတယ်။ကိုယ်ကွယ်ယုံကြည်မှုတွေဘာသာစကားတွေယဉ်ကျေးမှုတွေအရတဆုနဲ့တဆုမတူညီကြဘူး။အဲ့တော့ဒီလိုမတူတဲ့တမိုင်းချောင်းကလာတဲ့သူရဲကောင်းတွေကိုပိုင်ထင်းနဲ့ကိုပိုင်တမိုင်းချောင်းကိုညီမတို့ကလေးစားပေးရမယ်တံမိုးထားပေးရမှာပဲဖြစ်တယ်။အဲ့တော့ Federal ပြည်အောင်စုပေါ်ပေါက်လာဖို့အတွက်ရှောက်လန်းနေတဲ့မြန်မာနိုင်ငံမှာဒီလူမျိုးစုတွေအကြအပေါ့နော်လူမျိုးရေးအနေများလူမျိုးဦးရေးအနေများပေါ့လူဦးရေးအနေများပေါ့မှုတည်ပြီးတော့လကောက်ဒါမှမဟုတ်လေအာနာခွဲဝေမှုအနေများပေါ့မှုတည်ပြီးလကောက်အဲ့လိုမျိုးအနိုင်ချင်းပူကြရတယ်ကမလုံတဲ့ဘူးအဲ့ဒီအစားအပြန်အလှန်လေးစားတာနောက်ပြီးတော့ညှိနှိုင်းဆွေးနွေးတာမျိုးဆိုတာမျိုးပဲလုံတဲ့နေမှာ ဒီကနေပြီးတော့ဘယ်လိုဖြစ်လာနေလဲဆိုအစပိုင်းကတော့ဟိုလူမျိုးတစ်မျိုးဘာသာတစ်ခုပါပဲဟိုဥစည်းတာပေါ့နော်လွှမ်းမိုးတာအနိုင်ကျင့်တာမျိုးပဲဖြစ်လာနေတယ်။ဒါပေမဲ့နောက်အနာဂတ်မှာတော့လူမျိုးတစ်ခုဘာသာတစ်ခုဖျောက်ဖျက်ဖို့အတွက်ကြိုးစားလာနိုင်တယ်ဖျောက်လဲဖျောက်ဖျက်လာနိုင်တဲ့အနေအထားရှိတယ်။ဒါလိုဖြစ်တယ်ဆိုတာအင်မတန်ကြောက်စရာကောင်းပါတယ်မှာ။အခုလိုမျိုးမှာရကရင်လူမျိုးတွေအတွက်တစ်ဖက်ကလည်းစစ်ကိုကြောက်ရလက်နက်ကိုကြောက်ရတခြားစစ်အေးချမ်းတဲ့ဒေသမှာလည်းကိုယ်တမိုင်းချောင်းကိုချင်းချောက်ခံရတယ်ဆိုတာဟိုမခံချင်စရာကောင်းတဲ့အခြေအနေတစ်ခုဖြစ်တယ်လို့ညီမကတော့စဉ်းစားမိတယ်။ငင်းချင်းကြီးတိဆောက်တယ်ဆိုတာကအပြန်အလှန်ကြားမှာယုံကြည်မှုတိဆောက်ခြင်းကအဓိကအခြေခံအကြဆုံးအချက်ပဲဖြစ်တယ်။ဒါပေမဲ့အခုလိုအပေါ်မှာပြောခဲ့တဲ့လုပ်ရက်တွေကဒီယုံကြည်မှုတိဆောက်တယ်ဆိုတာနဲ့ပို့ပြီးတော့အလံဝေသွားစေနိုင်တယ်ပေါ့နော်။ဟိုတခြားဘက်မှာလည်း AOD တိုင်းရဲ့ကရင်တိုင်းသားရေးရဝင်ကြီးနဲ့နေလုံဝင်ကြီးကတော့ဒီစောပေါ့ကြီးရုပ်ထုကိစ္စနဲ့ပတ်သက်ပြီးအုတ်ချုပ်ရေးပိုင်းရပဲဆက်လက်သွားဆိုသွားမယ်လို့ပြောထားတာမျိုးတွေရှိတယ်။ဒါကတော့သူတို့ကမတူညီတဲ့နေရာတွေမှာပြောခဲ့တာဆိုပေမဲ့အဲ့လိုဒီကိစ္စပေါ်မှာအရက်ဖက်တက်ဖက်သဘောထားအသတိထားဝယ်ကောင်းလောက်အောင်ကိုတူညီနေတယ်
ဟုတ်တယ်နော်ရခိုင်တပ်တော်နဲ့ပတ်သက်ပြီးတော့တပ်မတော်ကအကြမ်းဖက်ဆိုတဲ့စကားလုံးကိုမတုံ့နှောတဲ့အခြေမျိုးမှာဒီအကြမ်းဖက်စကားလုံးအတုံးအနှုံးကိုပြက်ပြက်ဖို့ဆိုလို့ရှိရင်ဒီအစိုးရကိုပြန်ပြီးတော့တင်ပြရမယ်ဆိုတာမျိုးတွေကတစ်ဖက်မှာပြောဆိုတာမျိုးတွေကတွေ့ရတော့ဟောဒါကသတိထားစရာကောင်းတယ်အားပြိုင်မှုတွေရှိနေတယ်လို့လည်းယူဆလို့ရတယ်ကိုကျုပ်စောပါဘူးရုပ်ထုကိစ္စကိုဆက်ပြောပါဦး
ဟုတ်ကဲ့မှဘဲခဲ့ရဲ့ဒေတာကန်ဒီနဲ့ကရင်လူထုကတော့ကရင်နေတူးနေမြတ်တစ်ခုခုမှာဒီရုပ်ထုကိုပြန်လဲစိုက်ထုတ်ခွင့်ရမယ်လို့ယုံကြည်ကြတယ်။ဟိုညီမတို့အနေနဲ့လူမျိုးစုတွေရဲ့စံတန်ဘိုးတွေကိုလေးစားရမယ်။နောက်သူတို့ရဲ့ဒန်းတူညီကိုရရှိမှုတွေအခွင့်အရေးရရှိမှုတွေကိုညီမတို့စူးစမ်းလုပ်ဆောင်ပေးရမယ်။အဲ့ဒါကြောင့်မလို့အစိုးရဦးကြီးရုပ်ထုကိုပြန်လဲစိုက်ထုတ်ပေးဖို့စူးစမ်းပြီးရင်ကရင်ကုန်သိခါကိုလေးစားသမှုပြုရပါမယ်။ကရင်ပြည်နယ်နဲ့လက်ရှိစစ်နယ်ညီချမ်းရေးအနေအထားကိုတောင်းတရမယ်ဆိုလို့ရှိရင်တော့ GMC ကဟိုလက်နက်ကိုင်အဖွဲ့အစည်းနှစ်ခုချာမှာအပြန်အလှန်စောင့်ကြည့်နေတယ်ဆိုတဲ့ပုံစံမျိုးဆိုတာထက်ပေါ့နော်လက်ရှိ GMC ထက်ပိုအားကောင်းတဲ့အဖွဲ့အစည်းတတိယအင်အားစုတစ်ခုကိုဖိတ်ခေါ်ရမယ်သူ့ကိုထက်ထက်ဝင်ဝင်ထိထိရောက်လှုပ်ဆောင်နိုင်ဖို့အတွက်ဟိုအခင်းချင်းတစ်ခုကိုဖြည့်ရှင်းပေးရမယ်လုပ်ပေးရမယ်လို့တော့ယူဆတယ်မှာ
ဒါကတော့ရှင်မောစရာပဲပေါ့နော်ဒီအဲ့ဒါနဲ့ဆက်ဆက်ပြီးတော့အမကရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုဆက်ပြီးတော့ဆွေးနွေးကြည့်ခြင်းနဲ့ဒီရခိုင်ပြည်နယ်မှာ2020နိုဝင်ဘာလ12ရက်နေ့မှာမြန်မာတပ်မတော်နဲ့ဒီရခိုင်တပ်တော်တို့ကငင်းငန်းရေးနဲ့ရေကောက်ွယ်နဲ့တပ်ဆိုင်နဲ့ကြီးညာချက်တွေကိုအပြန်အလှန်ထုတ်ခဲ့ကြတယ်ထုတ်ပြီးတဲ့နောက်ပိုင်းမှာသူတို့ကဝင်ဆိုင်တက်ွဲဖြစ်တာတွေမရှိတော့ဘူးမရှိတော့ဘဲနဲ့ဒီဆွေးနွေးပွဲတွေကို online မှာတော့ပြင်မှာပါလုပ်လာကြတယ်အခုနေ့တဲ့ဇန်နဝါရီလ1ရက်နေ့မှာဆိုလို့ရှိရင်ရခိုင်တပ်တော်ပါဝင်တဲ့ညီနောင်မဟာမိတ်3ဖွဲ့ကသူတို့ဖေဖော်ဝါရီလကုန်ထိအပြည့်အသက်တန်းတိုးတယ်ဆိုပြီးတော့ကြီးညာခဲ့တယ်ဒီမြမတက်မတော်ဘက်ကလည်းဇန်နဝါရီလကုန်ထိတက်တန်းတိုးတယ်ဆိုပြီးတော့အပြည့်ရတက်တန်းတိုးတယ်ဆိုပြီးတော့ကြီးညာခဲ့တယ်။ဒီမှာအန်အုပ်ဖို့ကောင်းတာကဟိုစီးရဲလုံချာမှုတွေနဲ့ရင်ဆိုင်တိုက်ပွဲဖြစ်နေတဲ့ကရင်ပြည်နယ်ကတော့ပါလာခဲ့ပြီးတော့ဒီတိုက်ပွဲတွေရက်နေတာနှစ်လလောက်ရှိပြီဖြစ်တဲ့ရခိုင်ပြည်နယ်ကတော့ဒီအပြည့်ရတက်တန်းတိုးတဲ့ထဲကိုပါမလာခဲ့ဘူးဆိုတော့အမှတွေ့ရတယ်။တိုက်ပွဲတွေမရှိတော့ပေမဲ့ဒီစစ်ရဲနောက်ဆက်တွဲဖြစ်တဲ့မြေမြုံမိုင်းပေါက်တာတွေကတော့ဒုသားဒုသားဖြစ်တယ်ပေါ့နော်။ဒီလက်ရှိရပိုင်းမှာအတွင်ကိုဟိုကြောက်တော်မျိုးနယ်ကဒေသခံတဦးကဒီမြေမြုံမိုင်းထိရာဖြစ်ခဲ့တယ်။သူကအမျိုးသမီးသူ့ရဲ့လက်နဲ့ဒီမျက်လုံးတွေကိုထိကြိုက်တဲ့အရာရှိခဲ့တယ်။ဒီခြေထောက်ဆိုလို့ချင်းခြေချင်းဝေးအောက်ကနေပြီးတော့ဒီပြက်ထွက်တဲ့ဟာမျိုးအထိဖြစ်ခဲ့တယ်။ဒါကဟိုစစ်ပွဲတွေမရှိတော့ပေမဲ့စစ်ရဲနောက်ဆက်တွဲတွေကိုဒဏ်ကိုခံရတဲ့သဘောမျိုးပေါ့နော်။ဒီလက်ရှိပြစ်ခတ်ရဆဲထားတဲ့အခြေအနေကလည်းတေချာရရတဲ့အခြေအနေမျိုးမဟုတ်တော့ဟိုတိုက်ပွဲတွေမတော်တဆမြန်ပြန်ဖြစ်ခဲ့လို့ရှိရင်ဒီဒီထက်ဖို့ဆိုတဲ့အနေထားယူလို့မြင်သိလာနိုင်ွယ်ရှိရပေါ့နော်ဒီလက်ရှိရခိုင်ပြည်နယ်ကဒီဒုက္ခသည်စစ်ပေးကြောင်ဒုက္ခသည်စကမ်းမှာဆိုလို့ရှိရင်ဒုက္ခသည်ရ2,000ရနေပြီးတော့2,000ကျော်လောက်ထိရှိတယ်ဒီစစ်ပွဲတွေဆက်စားခြင်းရက်ခဲ့ကာလမှာသူတို့တဲ့အချို့ကနေရက်ကိုပြန်သွားခဲ့ပြီးမဲ့ဒီစစ်ပွဲတွေပြန်ဖြစ်လာမှာကိုစိုးရိမ်နေတဲ့အတွက်ဒီဇင်ဘာလကုန်လောက်မှာဒီဒုက္ခသည်စကမ်းတွေကိုပြန်ရောက်လာကြတာမျိုးတွေရှိတယ်ဒီရခိုင်တပ်တော်ရခိုင်တပ်တော်ကနေပြီးတော့ဒီဇင်ဘာလမကုန်ခင်ရေကောက်ပွဲကိုကျင်းပပြီးဘူးတောင်းဆိုတာတွေမတုံ့ပြန်တာတွေတက်စကန်တွေဆက်ပြီးဆွဲထားတာတွေအင်တာနက်ဆက်ပြီးဖြတ်တောက်ထားတာတွေဒီဒုက္ခသည်စကန်တွေအတွက်တည်ယူရိတ်ခါတည်ယူလမ်းကြောင်းတွေကိုဆက်ပြီးတော့ပိတ်ထားတာတွေကဒါကဟိုစစ်ပွဲတွေခဏရထားပြီးဒါကလွဲပြီးတော့ဟိုထူးခြားတဲ့ထူးခြားလာတာမျိုးမရှိဘူးဆိုတဲ့ခံစားချက်မျိုးတွေပြီးတော့ကြောက်ရွံ့စိတ်တွေကိုဖြစ်ပေါ်စေရဲ့လို့ယူဆတယ်ဒီဇင်ဘာလ30ရက်နေ့မှာရခိုင်တပ်တော်ကစူရီချုပ်ဆူးစီတို့ဘူဂျုတ်ထူးမြတ်နိုင်တယ်ဒီတက်မှတ်မြမတက်မှတ်တော်ကဒုတိယဘူဂျုတ်ကြီးရာပြီးတော့အွန်လိုင်းမှာဆွေးနွေးပွဲလုပ်ခဲ့တယ်အဲ့ဒီရဲ့ရလကဒီရေကောက်ဝယ်မတိုင်ခင်မှာဖမ်းဆီးထားခဲ့တဲ့ဟိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဒီ NLD ကအမလောင်း3ဦးဒီကျမ်းမာရေးမကောင်တဲ့တက်မှတ်သား3ဦးရခိုင်လူမျိုးရေးပါတီ AFP ကဒီတက်ဖွဲ့ဝင်4ဦးကိုဟိုရခိုင်တပ်တော်ဘက်ကပြန်လည်လွှတ်ပေးခဲ့တယ်ရခိုင်တပ်တော်ကအစိုးရကနိုင်ငံရေးအရာဖမ်းဆီးထားတဲ့ရခိုင်နိုင်ငံရေးသမားတွေနဲ့ပြည်သူတွေကိုပြန်လွှတ်ပေးဖို့မြင့်တာရခိုင်ခဲ့တယ်နိုဝင်ဘာလတည်းကဟိုတောင်းဆိုထားတဲ့ဒီရေကောက်ပဲမကျင်းပရသေးတဲ့ဒေသတွေမှာရေကောက်ပဲပြန်လဲအမြန်ဆုံးပြန်လဲကျင်းပပြီးဖို့ကိုယ်လည်းလိုလားတော့ပဲဖြစ်တယ် မြမတမတော်ကဆွေးနွေးဒီနှစ်ဖက်တစ်ဖွဲ့တွေပေါ့နော်သူတို့နှစ်ဖက်တစ်ဖွဲ့တွေတွေ့ပြီးတော့ဆွေးနွေးတော့ကရခိုင်တပ်တော်ဘက်ကတောင်းဆိုခဲ့တဲ့ဟိုအန်အန်ညို့နယ်ဓာလက်ကြီးရွာအုပ်စုကကုန်းလန်းတွေကိုပြန်ဖွင့်ပေးခဲ့တယ်ဒါပေမဲ့ရေလန်းတွေကိုတော့တပ်ကောင်တော်ဘက်ကထပ်ပြီးတော့ထိန်းချုပ်ထားဆဲဖြစ်တယ်ဇန်နဝါရီလ၄ရက်နေ့တော့ပိုင်းမှာဒီရခိုင်နိုင်ငံရေးသမားတွေအပါအဝင်တနိုင်ငံလုံးမှာရှိတဲ့နိုင်ငံရေးသမားတွေနိုင်ငံရေးကြောင့်ဖမ်းဆီးခံရတဲ့လူတွေကိုပြန်လွှတ်ပေးဖို့မျှော်လင့်ခဲ့ပေမဲ့ဒါကလက်ရှိအထိဖြစ်မလာသေးဘူးရေကောက်ဝဲနဲ့ပတ်သက်လို့ပြည်ထောင်စုရေကောက်ဝဲကော်မရှင်ကတရားဝင်ထုတ်ပြန်တာမျိုးတွေထုတ်ပြန်ပြောဆိုတာမျိုးတွေမရှိသေးဘူးတမတော်ကတော့ဟိုရေကောက်ဝဲနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်မှာရေကောက်ဝဲကျင်းပဖို့ကြံခဲ့တဲ့နေရာတွေရှမ်းပြည်နယ်မှာရေကောက်ဝဲကျင်းပဖို့ကြံခဲ့တဲ့နေရာတွေမှာရေကောက်ဝဲပြန်လဲကျင်းပပေးဖို့ဆိုပြီးတော့တိုက်တွန်းတယ်သမားယုံကပြောရဲဆိုဝင်ရှိသူဦးစောထီကတော့ဒီရေကောက်ဝဲပြန်လဲကျင်းပဖို့အတမတော်ကတိုက်တွန်းပေးမယ်လဲလက်တွေ့လုပ်ငန်းတွေလှုပ်ဆောင်မှုအတွက်လုံခြုံရေးအာမခံအချက်ကိုဘယ်အဖွဲ့အစည်းမှပေးထားတာမျိုးမရှိဘူးလို့တော့တုံ့ပြန်ခဲ့တယ်ရခိုင်တပ်တော်အနေနဲ့ဖမ်းဆီးထားတဲ့လူတွေကိုပြန်လွှတ်ပေးခဲ့တဲ့လောက်ရကဒီငိမ့်ငိမ့်ပုံမှာကြီးမားတဲ့မျိုးမန်းချက်တစ်ခုရှိတာကိုဖော်ပြမှုတစ်ခုလို့မြင်တယ်။ဒီပုံမှာအစိုးရနဲ့တပ်မတော်ကအပြုသဘောဆောင်တဲ့တုံ့ပြန်မှုမျိုးတွေလှုပ်ဆောင်ဖို့လိုတယ်။ဒါမှသာယုံကြည်မှုတွေခိုင်မာအားကောင်းလာပြီးတော့ရခိုင်တပ်တော်အတွက်လည်းငိမ့်ငိမ့်အတွက်ဒီအပေါင်းသဘောဆောင်တဲ့ကိစ္စတွေကိုထပ်တိုးလှုပ်ဆောင်ဖို့တွန်းအားတစ်ခုဖြစ်လာလိမ့်မယ်
။ဟုတ်ကဲ့မှာညီမတို့ရှေ့ပိုင်းမှာကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်အကြောင်းကိုဆွေးနွေးခဲ့ကြရတယ်ပေါ့။အဲ့တော့အခုရှမ်းပြည်နယ်အကြောင်းနည်းဆွေးနွေးကြည့်ရအောင်လေရှမ်းပြည်နယ်မှာဒီဆယ်ရက်အတွင်းတွင်မှာတိုက်ပွဲစုစုပေါင်း18ကြိမ်ဖြစ်ခဲ့တယ်။ချက်ခဲ့တဲ့ဒေသတွေကတော့ဒီဘော၊နမ်မတူ၊ကြောင်မဲနဲ့နောက်မန်တုံဒေသတွေမှာဖြစ်ခဲ့တာပါမှာ16ကြိမ်ကတော့တအံအမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တို့ကြားမှာဖြစ်ခဲ့တာပါ။ဒီ January လ2ရက်နေ့မှာဖြစ်ခဲ့တဲ့ TNL နဲ့ RCSS တို့ရဲ့တိုက်ပွဲကြောင့်နမ်တူမျိုးနဲ့ပန်ချင်ရွာမှာလက်နက်ကြီး6လုံးကျခဲ့တယ်။ဒီလက်နက်ကြီး6လုံးကြားခဲ့လို့လီအိမ်တစ်ခုနဲ့ဘာသာရေးအဆောက်အဦတစ်ခုလည်းပျက်စီးခဲ့တယ်ဆိုပြီးဒေသခံတွေကပြောထားတာရှိတယ်။နောက် January 4ရက်နေ့တိုက်ပွဲအပြီးမှာတော့အဲ့နမ်တူမျိုးမှာပဲနေအိမ်စုပေါင်း55လုံးပျက်စီးတယ်ဆိုတာသိရတယ်အမ။ထုံးစံတိုင်းပေါ်အမရဲ့စစ်ပွဲတွေရဲ့နောက်ဆက်တွဲဖြစ်တဲ့ဟာတော့စစ်ပေးရှောင်စခန်းကိစ္စတွေစစ်ပေးရှောင်နေနဲ့နောက်လူခွင့်ရချိုးပေါက်ခံရတဲ့ကိစ္စတွေပဲဖြစ်တဲ့အဲ့တော့ January 2ရက်နေ့ကဟိုအပြီးမှာတော့ကြောင်မဲမြို့မှာဆက်ဆောင်ဦးကြီး1000ကျော်ရှိလာတယ်။ January 4ရက်နေ့တိုက်ပွဲအပြီးမှာတော့နမ်တူမြို့နယ်မှာဆက်ဆောင်ဦးကြီး900ကျော်တည်ရှိလာတယ်။ဟိုအခုလက်ရှိကရှမ်းပြည်ကအေးလဲအေးနေတယ်။အဲ့တော့ဒီဆက်ဆေးဆောင်စခန်းတွေမှာစောင်းနေအနှွေးတွေဒီစေဝါးတွေလည်းအများကြီးလိုအပ်နေတယ်။ဟိုအမျိုးသမီးတွေလည်းပါတော့ကြတော့အမျိုးသမီး3လဆင်ပစ္စည်းတွေလည်းလိုအပ်နေတာပေါ့နော်။ဟိုဒီလိုအဲ့ဒါတွေအပြင်မှာအရက်သားဖန်းစည်းခံစားရတာမျိုးတွေလည်းဖြစ်တယ်။ဒီဇင်ဘာ28ရက်နေ့ကမိုးကုန်းမြို့နယ်ကရွာတွေမှာကျောင်းဆရာမတူအဖမ်းခံခဲ့ရတယ်။ဒီဖမ်းတာကတော့တက်မတော်ကဖမ်းနေဆိုပြီးပြောတယ်။အဲ့ဒီမနေ့မှဖမ်းနေနောက်ညနေမှပြန်လွှတ်ပေးတယ်။ဒါမဲ့နောက်ထပ်တစ်နေ့မှ28ရက်နေ့မှပြန်ဖမ်းသွားတာအခုချိန်ထိမလွှတ်သေးဘူးလို့တော့သိရတယ်။တန်အန်းစာပေနဲ့ယဉ်ကျေးမှုကော်မတီရဲ့အတွင်းမှာတော့ဒီလိုဖမ်းဆီးတာကဟိုလူမျိုးစုတစ်ခုကိုရည်ရွယ်ချက်ရှိရှိဥတီပြီးတော့ဖိနှိပ်တာလို့ယူဆရတယ်လို့သွန်မီဒီယာကပြောခဲ့ပါတယ်။ဟိုညီမတို့မြန်မာနိုင်ငံကကိုလိုနီစနစ်အောက်မှာအကြာကြီးနေခဲ့ရတာဖြစ်တဲ့အတွက်နိုင်ငံတော်အဆင့်အဲ့ချိန်မှာနိုင်ငံတော်အဆင့်သွေးခွဲအုပ်ချုပ်တာတွေနောက်ခွဲခြားဆက်ဆံတာတွေနောက်လူတို့မျိုးမလူတို့မျိုးလှုပ်တဲ့မူဝါဒတွေနဲ့ပဲရှင်သန်ခဲ့ရတယ်။အဲ့ဒီမူဝါဒတွေမှာပဲဟိုကျင့်သားရနေခဲ့ကြရပေါ့နော်။အဲ့တော့လွတ်လပ်ရေးရယူဖို့အတွက်ဟိုလှုပ်ဆောင်ခဲ့တဲ့အချိန်ခါတုန်းကလည်းလူမျိုးစုတွေခွဲခြားခံရတဲ့လူမျိုးစုတွေပါဝင်နေဆိုပေမဲ့ဟိုတကယ်တမ်းကျတော့နိုင်ငံရေးလူမှုရေးသဘောတူညီချက်တွေတေချာရယူထားတာမျိုးမရှိခဲ့ဘူး။လွတ်လပ်ရေးရပြီးတဲ့နောက်မှာဒီလူမျိုးစုတွေအကြမ်းမှာနိုင်ငံရေးလူမှုရေးသဘောတူညီချက်တွေအတွက်ချုပ်ဆိုထားတဲ့ပြည်ရင်းစာချုပ်တွေလည်းဘာမှတရားဝင်မရှိခဲ့ဘူး။ဟိုဒီဟာကပြည်ရင်းစစ်ဖြစ်ပွားရတဲ့အဓိကအကြောင်းရင်းဖြစ်တဲ့စစ်ပွဲတွေတက်ဆိုးရှိနေရတဲ့အကြောင်းရင်းလည်းဖြစ်တယ်။ဟိုတမိုင်းချောင်းမှာဒီပြည်ရင်းစစ်မဖြစ်တဲ့လူမျိုးစုဒေသဆိုတာလည်းမရှိဘူး။နောက်ပြီးတော့လက်နက်ကင်တော်လည်းအိမ်မှာမပါဝင်ခဲ့တဲ့လူမျိုးစုဆိုတာလည်းမရှိခဲ့ဘူး။ဒီပြည်ရင်းစစ်တွေကြောင့်အသက်ရှင်တန်ခွင့်တွေပညာသင်ခွင့်တွေနောက်လူမှုစည်းဝါဖွံ့ဖြိုးအောင်လုပ်ပိုင်ခွင့်တွေလည်းအများကြီးဆုံးရှုံးခဲ့တယ်။အဲ့ဒီမှာလည်းလူမျိုးစုံပါဝင်ခွင့်လည်းမရခဲ့ဘူး။မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းကိုအလိုအင်အားကောင်းတဲ့လူမျိုးစုတစုကဥဆောင်ပြီးအနိုင်ကျင့်နေတာ။နောက်ပြီးတော့လူမျိုးစုတစ်ခုနဲ့တစ်ခုကြားပဋိပက္ခတွေအင်အားနည်းတဲ့လူမျိုးစုရဲ့ရုန်းကန်နေရတယ်ဆိုတဲ့ဟာကသူတို့ဒီ၃ခုကပဲဒီပုံဖော်နေတယ်ဆိုတာတကယ်တမ်းတော့အင်မတန်စိတ်မကောင်းဖွယ်ရပဲဖြစ်တယ်။နိုင်ငံတော်သမ္မတနောက်ဒုတိယသမ္မတတွေနဲ့လွှတ်တော်ဥက္ကဋ္ဌတွေကတော့သူတို့ရဲ့ဒီနှစ်သက်ကူးမိန်ကွန်းတွေအသီးသီးမှာပေါ့နော်။ဟိုငြိမ်းချမ်းရေးအတွက်ပေါ်ဆောင်သွားဖို့တိုက်တွန်းနေဆိုတာမျိုးပြောကြတာတွေ့ရတယ်။ဟိုနိုင်ငံတော်အတိုင်းမင်္ဂပုတ်ကိုဒေါအောင်ဆန်းစုကြည်ကလည်းငြိမ်းချမ်းရေးကိုဖွဲ့စည်းတည်ဆောက်မှုပုံစံအသစ်နဲ့သွားမယ်ဆိုပြီးပြောထားတယ်။ တမတော်ကာကွယ်ရေးဦးစီးချုပ်ဘူချုပ်မှုကြီးမင်းအောင်နိုင်ကတော့ဒီဟိုငင်းချမ်းရေးကိုပေါ့နော်အဖြစ်နိုင်ဆုံးဆောင်ရွက်မယ်ဆိုတာမျိုးပြောထားတယ်။ဒါပေမဲ့ဒီကြားထဲမှာညီမတို့တတိထားမယ့်အရာတော့အတိုင်းမင်းငံပုတ်ကိုကပြောတာကဖွဲ့စည်းတည်ဆောက်မှုပုံစံအသစ်နဲ့သွားမယ်လို့ပြောတယ်။ဒါပေမဲ့ဘူချုပ်မှုကြီးမင်းအောင်နိုင်ပြောတဲ့ဟာကတော့ NCA လမ်းကြောင်းအောင်ပဲမလွဲမသွေရှောက်လန်းရမယ်ဆိုတာမျိုးပြောထားတာရှိတယ်။အမိုင်အခုလက်ရှိရခိုင်မှာတနက်တန်နေတိတ်နေတာလည်းနှစ်လလောက်ရှိနေပြီ။နောက်အစိုးရကလည်း NCA မထိုးမီမှာပနာမထိုးဖို့အတွက်မြောက်ပိုင်းလေးဘွဲ့ကိုကန့်လန့်ထားတာမျိုးလည်းရှိတယ်။အဲ့တော့ဒီဟာကိုကြည့်မယ်ဆိုမြန်မာနိုင်ငံငင်းချမ်းပြီလားဆိုရင်မျောလင်းချံပြူလည်းရှိတယ်။ဒါပေမဲ့တခြားတစ်ဖက်မှာလည်းဟို NCA ထိုးပြီးသားဟိုစစ်ငြိမ်ပြီးသားပြင်ပြင်းနေလို့နေရာမျိုးမှာတော့မှအခုနှစ်ဖက်ဆက်ပြန်တင်းမာတာတွေနောက်ပြီးတနက်တန်ဖုံးတန်တွေခက်ဆိတ်ဆိတ်ပြန်ကြားနေရတာတွေလည်းတကယ်တော့မျောလင်းချံမင်းစီပြန်နေ။အရရပုံသဘောထားတွေကိုညီမတို့တည်ဆောက်နိုင်ဖို့အတွက်ဒီတိုင်းပြည်လူ့ဖွဲ့စည်းမှာကိုလိုနီစနစ်ရဲ့တက်ရောက်မှုတွေကိုညီမတို့ဆန့်ကျင်ရမယ်။ပြန်လည်ဖယ်ထုတ်ဖို့အတွက်ကြိုးစားရမှာပဲဖြစ်ပါတယ်။
NCA လက်မှတ်ရေးထိုးထားတဲ့တပ်ဖွဲ့များကြားထိတွေ့တိုက်ခိုက်မှုတွေချော့ချထင်းထုတ်နိုင်မှုအတွက် JNC ကိုပုံမထရောက်စွာလှုပ်ဆောင်နိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့လိုတယ်
။ရခိုင်တပ်တော်ရဲ့ငင်းချင်းရေးအတွက်အပြူသဘောလှုပ်ဆောင်မှုတွေကိုအစိုးရနဲ့တပ်မတော်ကအသိမှတ်ပြုတုံ့ပြန်လှုပ်ဆောင်တင်ပါတယ
်။မတူညီတဲ့လူအတိုင်းဝိုင်းနေကြမှာနိုင်ငံရေးလူမှုရေးဆိုင်ရာဗတိညင်တွေကိုဖော်ထုတ်ဖို့နဲ့ကိုလိုနီတက်ရောက်မှုတွေကိုဆန့်စစ်ပြီးကျမတို့လူအဖွဲ့အစည်းကဆန့်ကျင်ဖယ်ထုတ်ဖို့ကလည်းအနာဂတ်ငင်းချင်းရေးအတွက်အရေးကြီးပါတယ
်။လူမျိုးရေးအစိုးရမှုနဲ့လူမျိုးကြီးဝါဒကတိုင်းပြည်အနာဂတ်ကိုပျက်စီးစေနိုင်ပါတယ်။
ဒီတစ်ပတ်တိဖို့အစီအစဉ်ကိုဒီမှာပဲရနာကျင်ပါတယ်ဒီအစီအစဉ်ကို VOA စနေညရုပ်တံနဲ့ Radio အစီအစဉ်မှာနှစ်ပတ်တစ်ခါကြည့်ရှုနိုင်မှာဖြစ်ပြီးတော့ကျမတို့ညာလင်းတဲ့သုတေသနအဖွဲ့ကလေးလာတွေ့ရှိချက်အစီရင်ခံစာတွေကိုအသေးစိတ်ဖတ်ရှုကျင်နေဆိုလို့ရှိရင်ညာလင်းတဲ့ Analytics ဆိုတဲ့ Facebook စာမျက်နှာမှာဖတ်ရှုနိုင်ပါတယ်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ American John Hopkins တက္ကသိုလ်စစ်တမ်းရာကဘာတလောကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူဟာစနေနေ့မှာ94တန်းကျော်သွားပါပြီ။သေဆုံးရသူကလည်း2တန်းကျော်နေပြီဖြစ်ပါတယ်။အမေရိကန်နိုင်ငံမှာတော့ကူးဆက်သူ23တန်းခွဲကျော်တဲ့ကမ္ဘာမှာအများဆုံးဖြစ်နေတယ်လို့သေဆုံးရသူကလည်း4သိန်းနီးပါးရှိနေပါတယ်။ကမ္ဘာမှာလူပေါင်း10တန်းကျော်နဲ့ဒုတိယကူးဆက်မှုအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံက COVID-19 ကာကွယ်ဆေးကိုစနေနေ့မှာပဲအများအပြားအစုလိုက်ထိုးနှံပေးမှုစတင်လိုက်ပါတယ်။ဒါဟာကမ္ဘာမှာအကြီးအမားဆုံးကာကွယ်ဆေးထိုးပေးမှုကိုစတင်လိုက်တာဖြစ်ကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကနိုင်ငံတော်ရုပ်သံမှာပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်မပြန့်ပွားစေရအတွက်ကန့်သတ်မှုတွေချမှတ်ထားတာကိုကန့်ကွက်သူ1000လောက်ကမြို့တော်ဗီယန်နာမှာစနေနေ့ကဆန္ဒပြခဲ့ကြပြီးအစိုးရနှုတ်ထွက်ပေးဖို့ပါတောင်းဆိုခဲ့ကြပါတယ်။ဒီရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်အစိုးရရဲ့လော့ကဒေါင်းချကန့်သတ်မှုဟာမတ်လကတည်းကဆိုရင်ဒါဟာတတိယအကြိမ်ဖြစ်ပါတယ်။အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာအမေရိကန်နိုင်ငံသားရေးဌာနရဲ့ထိပ်တန်းတာဝန်တွေအတွက်သူခန့်ထားမဲ့သူတွေကိုထပ်မံကြေညာခဲ့ပါတယ်။အီရန်နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာ2015သဘောတူစာချုပ်ချုပ်ဆိုရေးမှာအဓိကညှိနှိုင်းရေးမှူးတစ်ဦးဖြစ်တဲ့အမေရိကန်နိုင်ငံသားရေးမူဝါဒဆိုင်ရာကျွမ်းကျင်သူဝန်ဒီရှာမန်ကိုနိုင်ငံသားရေးဌာနဒုတိယအကြီးအကဲဖြစ်အမည်ရှင်းတင်သွင်းလိုက်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 အကူးဆက်ခံရသူ13400နီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက2942ယောက်ရှိနေပါပြီ။ရန်ကုန်တိုင်းအတွင်းမှာကူးစက်သူ8000ခွဲကျော်နဲ့အများဆုံးဖြစ်ပြီးမန္တလေးတိုင်းမှာတော့ကူးစက်သူ1000ခွဲကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးအမြောင်များထိုးနှံပေးရေးအစီအစဉ်စတင်လှုပ်ဆောင်နေပြီဖြစ်တဲ့အိန္ဒိယနိုင်ငံမှာကာကွယ်ဆေးတွေကိုဝေးလံခေါင်ဖျားဒေတာတွေအထိရောက်သွားပြီဖြစ်ပါတယ်။ချက်တပရင်းတွေကနိုင်ငံရဲ့မြောက်ဖျားကဟိမဝနာဒေတာကစပြီးမြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့နာဂလန်အထိကာကွယ်ဆေးတွေကိုရောက်သွားပြီလို့အိန္ဒိယကျန်းမာရေးတာဝန်ခံတွေကပြောပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာတက်ပါ
This program has come to you from the Voice of America, Washington.